ထိုင်ပြီးတော့တရားနာကြမှာဖြစ်လို့ဒီကံမှာဒီတက်တာလို့ထင်ပါနော်အဲ့ဒါအရင်ရေးကြည့်ပါလေမလို့ဆိုတော့ခန္ဓာကိုယ်မှာမခန္ဓာလောက်နာကျင်ခဲ့ခဲနေစိတ်ကအဲ့ဒီနာနဲ့နေရာကိုသွားမှာပဲနော်ရံခန္ဓာကိုယ်တက်တာထားပြီးတော့ကိုချမ်းသာစိတ်ချမ်းသာနဲ့အေးအေးဆီဆီနားထောင်နေပါမယ် ခေါ်တဲ့ခါမှာခေါ်ခြင်းနဲ့ခေါ်နေတဲ့ဆရာတော်ဘုန်းကြီးရဲ့စိတ်ရယ်နာနေတဲ့ဒကာတော်မတွေရဲ့စိတ်ရယ်ဒီနှစ်ခုစလုံးဟာငင်းချမ်းနေမှာခေါ်ရလဲပူကောင်းနေနော်ပြောလိုက်တာကိုစိတ်ဝင်စားတယ်အရင်စိုက်တယ်ဆိုရင်ပြောရတာပူပြီးတော့တွတ်တာပြောရတာပူပြီးတော့လွယ်လာတယ် ပြောတာသဘောပေါက်တယ်စိတ်ဝင်စားတယ်တန်ဖိုးထားတယ်ဆိုရင်ပြောစရာတွေကသူ့အတွက်အလိုလိုပေါ်လာတယ်ထွက်လာတယ်စိတ်ဝင်စားဘူးလို့ထင်နေတယ်ဘုံလဲနားမလဲဘူးလို့ထင်နေတယ်ပြောတာခက်သွားရောဒါကြောင့်တရားဟောတာတရားတစ်ခုဖြစ်လာဖို့အရေးမှာဟောတဲ့သူကနားတဲ့သူကနှစ်ဖက်စလုံးပါမှဖြစ်တယ်ဘယ်ကိစ္စဖြစ်ဖြစ် ကောင်းကောင်းမှုဖြစ်လာဖို့ဆိုတာအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုရှိမှဖြစ်တယ်ဒီသဘောလေးကအမှန်ချေခံကြပါတယ်ဒီနေ့ဘုံဘုံပြောမလို့စိတ်ကူးနေတဲ့အကြောင်းအရာလေးဟာစဉ်းစားနေတာတော့တော်တော်ကြာနေပါပြီဟောမလို့စဉ်းစားနေတာတော့တစ်နှစ်ပြီးသွားလောက်ရှိနေပြီ ဒါမဲ့မဟုတ်ရင်လည်းနှစ်ပေါင်းများစွာဒီအကြောင်းအရာကိုစဉ်းစားကြရပါပဲအရင်ရင်တရားတွေဟောခဲ့တဲ့ကတည်းကအတိုင်းပါပဲဘုံကဟောစရာတခုခုစဉ်းစားတဲ့ခါမှာကိုယ့်ဘဝထဲမှာဖြစ်တာကိုဖြစ်ခဲ့တာကိုအခြေခံပြီးတော့သင်ချာစဉ်းစားပါလေဘုံကဘဝထဲမှာတရားဟောရှာတဲ့သူဖြစ်ပါလေနော်အဲ့တော့ဘဝထဲမှာဖြစ်ပေါ်လာတဲ့အခက်အခဲတွေလောကဓာတ်တရားတွေဒုက္ခတွေအစင်မပြေမှုတွေအမျိုးမျိုး ဒီကစဉ်းစားပြီးတော့နိလန်းချရယ်နိလန်းချရတဲ့ခါမှာစာပေထဲမှာလည်းပဲရှိရတယ်ကိုယ့်ထက်ဘဝအတိတ်ကြုံရင်းချက်တဲ့အသက်ကြီးတဲ့လူကြီးမိဘဆရာသမားတွေတရားလည်းပဲအစုံမအဝါဒသွန်သင်မှုနာခံပြီးတော့သူတို့ထက်ရလည်းပဲပညာကိုရှာပါတယ်အဲ့တော့အခုပြောမယ့်အကြောင်းအရာလည်းပဲအမှန်ပြောမယ်ဆိုရင်ဒီဘုံဘုံရဲ့ဘဝမှာ အကြီးမားဆုံးဖြစ်ခဲ့တဲ့ပြဿနာတစ်ခုကိုခြေခံထားပါတယ်။အဲ့ဒီအကြီးမားဆုံးဖြစ်ခဲ့တဲ့ပြဿနာတစ်ခုကဘာလဲဆိုတော့မိဘနဲ့အယူဝါဒမတူတာပဲ။နော်။အရင်ရင်လည်းပြောခဲ့ဘူးလို့ဒကာဒကမတို့တော်များတော့ပြည်ပြားဖြစ်နေပါတယ်။မိဘနဲ့အယူဝါဒမတူတော့ အဲ့ဒီဥစ္စာကိုခြေခံပြော့ပဲမကြံမကြံမိဘနဲ့အဆင်မပြေမှုတွေဖြစ်ခဲ့တယ်။ဟောဘုံဘဝငယ်တည်းကစာပေလည်းဖတ်တော်ကလမ်းပါတော့စာပေတွေတွေးခေါ်လေးအမျိုးမျိုးဖတ်တယ်။သိပ္ပံပညာစာပေလည်းဖတ်တယ်၊ဖီလိုဆိုဖီတွေးခေါ်စာပေလည်းအများကြီးဖတ်တယ်။ဘာသာတရားလည်းအမျိုးစုံဖတ်တယ်။စိတ်ပညာနဲ့ပတ်သက်တာလည်းအမျိုးစုံဖတ်တယ်။ဖတ်တော့အမျိုးမျိုးတွေးတယ်။အမျိုးမျိုးတွေးတဲ့ခါကျတော့ မတူတဲ့ညှဉ်းပန်းချက်တွေဖြစ်လာတာပဲเนาะဒါဆန်းလားလားဆိုတော့မဆန်းပါဘူးเนาะဘာမှမဆန်းဘူးတဘာဝပဲเนาะမြန်မာမြန်မြန်ဖတ်ရင်ဘဟုတ္တမြန်မြန်ရှိလာရင်မြန်မြန်တွေ့တာပဲအဲ့လိုမြန်မြန်ဖတ်မြန်မြန်တွေ့ရဲ့ဘူးအာမြန်မြန်မဖတ်ဘဲနဲ့မြန်မြန်မတွေ့ဘဲနဲ့နေတဲ့လူနဲ့ဆိုရင်အတိအမြင်ကြီးကွာခြားသွားတော့မှာเนาะအဲ့တော့အတိအမြင်ကွာခြားသွားတဲ့ပုံမှာတခုခုပြောရင်ဆိုရင်အမှားအမှားဆုံးဖြတ်တဲ့အခါမှာမတူတော့ဘူးအကောင်းဆုံးဆုံးဖြတ်တာတွေလည်းပဲမတူတော့ဘူး အကြိုက်ချင်းလည်းမတူတော့ဘူးအဲ့တော့မိဘနဲ့အတေးခေါ်ယူဆသဘောထားမတူတော့တဲ့အတွက်ကြောင့်ပဲငွေတော့ကအကြီးကျယ်ပြဿနာဖြစ်ခဲ့ပါလေအဲ့ဒီပြဿနာရောက်လည်းပြန်ငွေလေးတဲ့ကအမတန်စိတ်ဆင်းရဲခဲ့ရတယ်ဒါပေမဲ့ဒီဘုန်းကြီးရဲ့ဝါဒနာကကိုမှန်းနဲ့ထင်တာကိုအလျှော့မပေးဘဲနဲ့လုပ်လို့ရှိပါလေနော်အဲ့တော့မှန်းနဲ့ထင်တာကိုအလျှော့ပေးရမယ်ဆိုရင်လည်းကိုဘွားကမှအတိအကျရှိမှာမဟုတ်တော့ဘူးနော်လူဟာကိုတန်ဖိုးထားတာကိုမှန်းတာမှန်းနေလို့ထင်တာကိုစိတ်ပါလက်ပါလုပ်နေရမှပဲဘွားကိုကျေနပ်မှုရမှာနော်သို့တော့အဲ့ဒီတုန်းကမိမနဲ့ယူဆပြီးကိုသဘောထားမတူခဲ့တာမှဟိုဒါကိုဘယ်လိုလုပ်စဉ်းနေရမလဲနှိမ့်ရမလဲဆိုတော့ဘုံဘွားလည်းမသိဘူးဖုံဖုံရဲ့မိဘကြီးကလည်းမသိဘူးမသိတော့လဲသူတို့ကလည်းသူတို့သဘောကျတယ်လို့နေမှသူတို့သဘောကျလို့မနေအပြစ်တင်တယ်ဆိုတယ်ယူတယ်ဆဲတယ်စသည်ဖြင့်ပေါ့နော်နည်းနည်းငယ်ငယ်လို့ဆိုတော့ရိုက်လဲရိုက်ပါတယ်အဲ့တော့တခါတလေလဲအရင်တခါကမကြီးတို့ကဒကာကြီးတို့ပြောခဲ့ဘူးလေထမပါကြီးသားလို့ထင်ပါလေတခါတလေလဲငုံနေမောင်းချလိုက်တယ်နော်အဲ့တော့အဲ့ဒီတော့လည်းအင်တန်စစ်ဆင်းရဲရပါလေ။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ဘုံကတော့ကိုတန်ဖိုးထားတဲ့တရားကိုတော့မဆွနိုင်ဘူး။နော်။အဲ့တော့တခါကြီးတို့မိုက်တို့ပဲပြန်မေးနေပါလေ။ကိုတကယ်မှန်တယ်လို့သိထားတဲ့တရားကိုဆွန့်တင်တယ်လားလို့။ဆွန့်တင်ဘူးနော်။အဲ့တော့အင်တန်စစ်မကောင်းခြင်းကြီးစွာနဲ့ပဲကျန်တာတွေရောဆွန့်ခဲ့ရတယ်။တရားတော်မဆွနိုင်ပါဘူး။အဲ့တော့မိဘနဲ့သားသမီးအစင်းမပြေမှုဖြစ်တယ်ဆိုတာလည်းပဲလောကမှာဖြစ်ရုံဓမ္မတာပဲနော်။အဲ့တော့ဒီပြိဿတ္တမှာဘုံကမေးကြည့်ခင်ပါလေ။မိဘနဲ့အကြောင်းတစ်ခုခုကြောင့်အစင်းမပြေတာတစ်ခါမှမဖြစ်ခဲ့ဘူးတဲ့သူရှင်များရှိသလားရှိရင်လက်သေးများထောင်ပြတာမှာ။အံတန်ခင်းပါလေနော်။အဲ့တော့လူဆိုတာပြောင်းပြောင်းအကြိုက်ချင်းမတူနိုင်ဘူးအယူဆမတူနိုင်ဘူးပြီးတော့မောင်နှမချင်းကိုတခါမှသဘောထားချင်းကြွလွှတ်တာတို့ဘာလို့အယူဆချင်းမတူတာတို့လုပ်ပုံကံပုံချင်းမတူလို့ပြောက်ကပြောက်ကိုနင်မှားတယ်ငါမှားတယ်နဲ့အငင်းကုန်ကြရတာတို့ရောမကြုံခဲ့ရဘူးတော့သူဘယ်နှယောက်လောက်ရှိမလဲမရှိနိုင်ဘူးနော်ထို့သူပဲနော်တငယ်ချင်းတွေနဲ့ရောအငင်းကုန်မဖြစ်ရဘူးရံမဖြစ်ရတဲ့သူမနည်းအောင်လောက်နေရှိနေမရှိဘူးနော်အဲ့တော့ဓာတ်လူလောကသဘာဝပဲယူဆမတူဘူးအကြိုက်မတူဘူးသဘောထားမတူဘူးအတွေးခေါ်မတူဘူးညမန်းချက်တွေမတူဘူးဆိုတာသဘောဓာတ်သဘာဝပဲနော်အဲ့တော့ကလေးငယ်လေးတွေကတနည်းနည်းအရွယ်လောက်ခရကလေးချင်းရှုတ်ထားပြီးတော့ကစားခံကြည့်ကြာရင်မဖြစ်မယ်ရံဖြစ်မှာပဲအဲ့တော့ရံဖြစ်တတ်တယ်ဆိုတဲ့သဘောဟာလူသဘာဝပါနော်လိဆိုင်နေလည်းဖြစ်တော့ဖြစ်တတ်ပါလေနော်တို့တော့လူကပိုဖြစ်တယ်ဘာလို့လဲဆိုတော့ပိုတိတယ်ပိုခံစားတတ်တယ်တော့ပိုတိလေးလေးပိုခံစားတတ်တယ်ပိုပြီးတော့သဘောထားတွေကမတူညီလေပဲပိုပြီးတော့ပฏิပက္ခဖြစ်နေတယ်နော်အဲ့တော့လူတွေဒီမဲ့လားဆိုတော့ဘုန်းကြီးနှစ်ပါးဒီလူနေတာကြာရင်မနဲ့ဖြစ်နေတယ်နော်ဖြစ်တော့မှာပဲနော်ဘုန်းကြီးဆိုတာလည်းပဲသူလူယဟန်ခံထားလို့ယဟန်ဖြစ်နေတယ်။သူမိတ္တခါဘောရာသူနေတာထင်တော့စီကံတမျိုးတော့ရှိတယ်။ဒါပေမဲ့ဘုန်းကြီးနှစ်ပါးလဲအယူဆမတူတာတိခေါ်မတူတာဆိုတာရှိတော့မှာပဲနော်။ဒါကြောင့်လူကြီးမိဘတွေကသုံးတော့သုံးမကြပါနဲ့။ယမဖြစ်ကြနဲ့သင်္နေမြတ်ကြပါလို့ပြောတယ်နော်။သူတို့ပြောတဲ့အတိုင်းဖြစ်တလား။မဖြစ်နိုင်ဘူးနော်။အဲ့တော့အကေဒီပုံမွားဒီမရှိတဲ့တရားဓမ္မပိဋကတ်ဒီအားလုံးကိုအင်းရံဖြစ်ကြပါနဲ့အားလုံးညီညွတ်နေကြပါလို့ပြောရင်တရားဓမ္မတွေကဘယ်လိုပြောမလဲဆိုတော့တင်ပါဗျာလို့ပြောပါမယ်နော်ပြီးရင်အင်ပြန်သွားရင်တော့ဖြစ်မှာပဲနော်မဖြစ်တတ်မနေဘူးနော်ဘာဖြစ်လို့လဲဆိုတော့ဒါမတတ်နိုင်တဲ့ကိစ္စကြီးပါနော်ဘယ်လိုမှမတတ်နိုင်တဲ့ကိစ္စကြီးပါဒါကြောင့်မတက်နိုင်တာကြီးလို့ဘုံဘုံကမခိုင်းတော့ပါဘူးနော်ဘာခိုင်းကြလဲဆိုတော့ရံဖြစ်ကြပါလို့ပဲပြောကြပါတယ် တော့လည်းကြာကြီးတော့ယူကြတယ်နော်ဟိုမဖြစ်ပါနဲ့လို့ပြောလို့ရမှာမှမဟုတ်တော့တဲ့ကိစ္စကြီးဘူးနော်ပြောနေလို့ဘာထူးမှာလဲအဲ့တော့မထူးတော့တဲ့လူကြီးရန်ဖြစ်ကြပါလို့ပဲပြောနေပါတယ်နော်ဒါပေမဲ့အဲ့ဒီရန်ဖြစ်တဲ့ခါမှာကိုယ်သဘောထားကိုယ်အကြိုက်ကိုယ်အတေကိုကိုယ်ယူစားကိုယ်တန်မိုးထားတာကိုယ်ဘယ်ဟာကိုမှားတယ်လို့ယူစားတာကိုယ်ဘယ်ဟာကိုမှန်တယ်လို့ယူစားတာကိုယ့်အကူလည်းပဲရှင်းရှင်းလင်းလင်းတိတိကျကျပြည့်ပြည့်စုံစုံတိထားဖို့လိုတယ်။ကိုနဲ့ရံဖြစ်တဲ့သူပဲဆိုတော့နော်မောင်နှမဖြစ်ခင်ဖြစ်မယ်မိဘနဲ့ဖြစ်ခင်လည်းဖြစ်မယ်တငယ်ချင်းဖြစ်ခင်လည်းဖြစ်မယ်လို့ပေါ်တိုင်ပဲထည့်ရလည်းပဲဖြစ်ခင်ဖြစ်မယ်နော်အဲ့ဒီရံဖြစ်နေရတဲ့လူနဲ့သူ့ရဲ့အတွေးခေါ်အယူဆသူ့သဘောထားသူ့အကျင့်သူ့ဝါဒနာသူ့ဘယ်ဟာကိုမှားတယ်လို့ထင်တယ်လဲသူ့ဘယ်ဟာကိုမှန်တယ်လို့ထင်တယ်လဲသူ့ဘယ်ဟာကိုကောင်းတယ်ထင်တယ်သူ့ဘယ်ဟာကိုမကောင်းဘူးလို့ထင်တယ်လဲဘာကြောင့်သူအဲ့ဒါလို့တစ်ခုကိုကောင်းတယ်ထင်တော့တစ်ခုကိုမကောင်းဘူးလို့ထင်ရတယ်လဲသူဘယ်လိုခံစားနေရတယ်လဲအဲ့ဒါတွေကိုပါသိအောင်လုပ်လိုက်ပါနော်အဲ့တော့ကိုယ်သဘောထားတွေလည်းကိုယ်သိရမယ်နော်ကိုယ်သဘောထားကိုယ်အကျိုက်ကိုယ်တန်ဖိုးထားတာကိုယ်ယူဆကိုယ်အတွေးကိုလည်းကိုယ်သိရမယ်ဟိုတစ်ဖက်သားရဲ့ဝါဒနာအကျိုက်သဘောထားအတွေးကိုယူဆတန်ဖိုးထားတွေကိုလည်းပဲသိရမယ်နော်ပြီးပြီးမှနားတယ်ပြီးမှဆင်းနေပါရတဲ့လောက်ရှိပါတူတော့တူတော့မှမဟုတ်ပါဘူးเนาะမတူနိုင်ဘူးမတူတော့လည်းပဲသဘောထားကြည့်ကြည့်နဲ့သဘောထားမှန်မှန်နဲ့လက်ခံဖို့လိုတယ်အစင်းပြောင်းဆက်ပြီးတော့နေပါဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့ဒီနိဗ္ဗာန်မှာတော့မှစင်မျိုးသားချင်းဒီတငင်ချင်းဒီလိုပုံကံပဲဒီနဲ့တက်လုံးကင်းနိုင်သလားမကင်းနိုင်ပါဘူးနော်အဲအဲ့တော့တက်လုံးလည်းမကင်းနိုင်ဘူးတူရောတူသွားနိုင်သလားဆိုတော့တူလည်းမတူနိုင်ဘူးအယူဆအတွေးခေါ်လည်းမတူနိုင်ဘူးအဲ့တော့မကင်းနိုင်တဲ့လူတွေမတူနိုင်တဲ့လူတွေပဲနားလေပြီးတော့နှိပ်ပြီးတော့နေပါမယ်ဆိုရင်တော့အဆင်ပြေနိုင်တယ်လို့နော်အဲ့ဒါလေးကိုပြောချင်တာအဲ့တော့ဒီတော့ငါဖြစ်ခဲ့တဲ့အကြောင်းအရာလေးတစ်ခုနည်းနည်းလေးတတိယလို့ပြောလိုက်ချင်ပါသေးတယ်နော်ဖျားလက်ထက်ကဖျားကိုညံလောက်တဲ့သူတွေကြောင့်ကြားဘူးလားဟမ်အဲ့ကြားဘူးတဲ့ထက်ကအထင်ရှားဆုံးသူကဘယ်လိုလဲဒေဝတ္တတမထေနော်ဟင်းဤကိုလဲတော်တယ်ရောက်ဖလဲတော်ပါတယ်နော်ဒေဝတ္တတမထေကတော်တော်ပဲညံလောက်ပါတယ်ဒီချို့နေရာမှာသူကပဲဖျားတဲ့တာတယ်ဆိုတဲ့သဘောမျိုးပြောတတ်တယ်နော်ပြီးတော့သူ့ကိုတန်ဃာကပို့ပြီးတော့ဟိုတတိယရေကြောင်းတော့ထင်ကြီးအောင်သူကဟိုသူများတဲ့ပို့ပြီးတော့ကျင့်တယ်ဆိုပါတော့ခေါင်းကောင်းပါးပါပို့ပြီးတော့ကျင့်တယ်ဥပမာတတ်တတ်လို့စားဖို့သူကတောင်းဆိုတယ်ဘုရားကခွင့်မပြုဘူးခွင့်ပြုတော့သူကသူ့ခိုင်းကတတ်တတ်လို့စားတဲ့ခိုင်းဖြစ်တယ်ဒါကြောင့်ပို့ပြီးတော့အဆင့်မြင့်တယ်ဒါကြောင့်သူ့နောက်ကိုလိုက်ခင်းတယ်လို့လိုက်ခဲဆိုတော့တန်ဃာတွေကခေါ်သွားလိုက်တာနော်တခြားလည်းပဲသူလုပ်ခဲ့တဲ့ကိစ္စတွေတော်တော်များရှိပါတယ်ရှိတော့ဘုရားနဲ့ဒေဝတ္တမထေရနဲ့အဲ့ဒီလိုအယူဆမတူလို့ကွဲလွဲလို့ပဋိပက္ခဖြစ်ကြတဲ့ထင်မှာဘုရားကတော့ဘယ်လိုပြောလဲဆိုတော့ငါဘုရားဟာလောကကြီးနဲ့ပဋိပက္ခမဖြစ်ပါဘူးနော်ဘုရားကလောကကြီးနဲ့မငင်းပါဘူးဘယ်သူမှအငင်းခုမလုပ်ဘူးလောကကြီးရဒါနဘုရားနဲ့အငင်းခုလုံးနေတာပါအဲ့တော့အဲ့လိုမြတ်စွာဘုရားနဲ့ဒီဝတ္တတမထေရနဲ့ပฏิပက္ခအမျိုးမျိုးဖြစ်ခဲ့ရတာကိုစာပေထဲမှာဖတ်ရတဲ့အခါမှာပထမမှာတော့ဒီဘုမောကဒီဝတ္တတမထေရတော်တော်မကြိုက်ဘူးတော်တော်စိတ်ဆိုးတယ်နော်ဘုရားကိုဘလောက်ဒုက္ခပေးတာနော်သူ့သဘောထားဟာအမှန်မကောင်းဘူးလို့ဒီလိုစတာနော်အမှန်သဘောထားဆိုးတယ်သဘောထားမှာမှန်ဘူးသူကဘုရားနဲ့ဂုံတုဂုံမြေလှုပ်ချင်တယ်တူးလို့လားတန်လို့လားအဲ့လိုသဘောမျိုးပေါ့နော်သူနဲ့မတူမတန်နာကြီးဦးမြတ်သူကဂုံတုဂုံမြေလှုပ်ချင်တဲ့စိတ်မျိုးစိတ်ကူးမိတာတော့အံ့ပါရဲ့ဆိုတာမျိုးဘုံကတွေးနေတယ်ဒါပေမဲ့ချက်တီကြာလာတဲ့ခါကျတော့ဒီကျမ်းကိုထက်ခါထက်ခါသတိရတယ်စဉ်းစားတယ်တေချာပြန်တုံးတက်ကြည့်လိုက်ခါမှာကြာတော့လည်းမြင်လာလဲဆိုတော့ဒီဝတ္တတမထေအဲ့ဒီလိုလှုပ်လို့ဘုရားရဲ့ဂုံကပိုတောင်ပေါ်လာသေးတယ်နော်ဆက်စွာဘုရားရဲ့ဉာဏ်ပညာရောဆက်စွာဘုရားရဲ့မေတ္တာကရုဏာရော ပို့ပြီးတော့ပေါ်လာတယ်နော်အကိညာဒီဝတ္တတမထေအဲ့ဒီလိုမလုပ်ခင်နော်ဘုံဘုံတို့ရောဒကာဒကမတို့ရောဖျားနေပတ်တက်ပြီးတော့တိတင်တိထိုက်တဲ့တချို့အကြောင်းညာတွေကိုသိခင်ရမှာမဟုတ်တော့ဘူးအဲ့တော့အဲ့ဒါလေးကိုဖတ်ဖတ်ပြီးတော့စဉ်းစားရင်စဉ်းစားရင်အခုတော့ဘယ်လိုဖြစ်လာလဲဆိုတော့ဒီဝရတ္တမထေရကိုကျေးဇူးတင်တယ်နော်ပြီးတော့လည်းတဏှာလည်းတဏှာမျိုးပါလေနော်သူခင်ဗျာနောက်ဆုံးပြန်တော်ဘုရားနည်းလဲဆိုတော့အဲ့ဒီချိန်မှာသူနောင်တရရတယ်နောင်တရလို့ဘုရားကသူတောင်းပန်ခြင်းကတော့ခြင်းနော်ဝန်ချခြင်းနဲ့ခင်ဗျာဘုရားစီကိုလာပေမဲ့ညစောဘုရားစီကိုမရောက်ခင်လမ်းကြီးမှာပဲသူကံကုန်သွားတယ်ဆိုတော့နော်အဲ့တော့သူ့အကြောင်းပြန်တည်တဲ့ခါမှာအခုတော့ကျေးဇူးလဲတင်တယ်တနာလဲတနာတယ်ဒီနေ့အဖြစ်ညစောဘုရားကိုပို့ပြီးတော့ပေါ်လွင်အောင်သူလုတ်ပေးခဲ့တယ်လို့ပြောရင်လည်းမမှားပါဘူးနော်အဲ့လိုတော့သူမရည်ရပါဘူးရည်ရင်းမဲ့လည်းပဲနောက်ဆုံးတော့သူ့အကြောင်းညစောဘုရားကိုကျေးဇူးကပို့ပြီးတော့ပေါ်လွင်တယ်အဲ့တော့ဖရာတော်မှမကင်းနိုင်တဲ့လောကဒဏ်တစ်ခုနော်ကိုယ်သူတစ်ပါးကဟိုပြိုင်တာဆိုင်တာညာလုတ်တာတနည်းအားဖြင့်ကိုယ်ယူဆတာမကောင်းဘူးမမှန်ဘူးလို့ဒီလိုပြောတာဆိုတာဖရာတော်ခံရတယ်ဟောပြန်တဲ့လူတွေမှာလွတ်နိုင်ဖို့ရအကြောင်းရှိပါမလားမရှိနိုင်ဘူးဟောအဲ့တော့ကိုယ်သူတစ်ပါးကမင်းဥစားမှားတယ်မင်းလုတ်တာကြီးကမှားနေပါလေလို့မဟုတ်မတရားဆွဆွဲလာရင်ဘယ်လိုသဘောထားရမလဲစင်္ဃဘုကောင်းတယ်နော်ဒါကိုတိတ်ချစင်္ဃဘုကောင်းတယ်ဒီဖုံဖုံနဲ့အဲ့ဒီလိုဘုရားနဲ့ဒေဝရမထေရနဲ့ဒီလိုပฏิပက္ခဖိတ်ခဲ့ရတဲ့ကိစ္စကိုဖတ်ပြီးတော့အများကြီးစဉ်းစားပါလေပြီးတော့ခုနမြတ်စွာဘုရားမင်းရှိတဲ့အတိုင်းပဲနော်ငါဘုရားကလောကကြီးနဲ့အငင်းကုန်လို့ပါဘူးလောကကြီးကငါဖျားနေငင်းကုန်လို့နေတာပါဆိုတော့ဒီစကားလေးကိုလည်းပဲဒီတရားလေးကိုလည်းပဲအင်တာနက်တက်ပါလေနက်တက်လို့အများကြီးစဉ်းစားပါလေဆိုတော့စဉ်းစားမိတိုင်းလည်းပဲဘုံဘုံရဲ့ဝါဒနာအတိုင်းလည်းအဲ့ဒါကိုလိုက်တူတော့လုပ်ခြင်းလည်းအမှန်ပြောရင်တော့ယုတ်တရားစိန်ဒကာဒမတွေရဲ့ရည်ရွယ်ချက်ဆောင်တော့မယ်ဘုံဘုံကဖျားကိုတော်တော်အားကျတယ်တူသွားမယ်လို့တော့မဟုတ်ဆိုလိုပါဘူးဘယ်တော့မှမတူဘူးဆိုတာသိပါတယ်နော်ဒါပေမဲ့တခါလေလိုက်တူနေတယ်နော်တူသွားမယ်ထင်လို့တူတာမဟုတ်ဘူးနော်ကြီးညိုလွန်းလို့ပါနော်အတူယူတဲ့သဘောပါနော်ကောင်းတာလေးတူပြီးခန့်ငယ်တော့အစဉ်ဘယ်လောက်ထိအောင်စိတ်ကူးရင်လဲဆိုရင်ဘုံဘုံဆုံးခံကြွားနေတော့မှဆိုရင်အရှိကမျက်စောဖျားဆုံးခံကြွားနေတာငါကမျက်စောဖျားအနောက်ကနေဆုံးခံကြွားနေတာအဲ့လိုလေးတွေးပြောဆုံးခံကြွရရင်စိတ်ကလေးကတည်ငြိမ်ပြောအမတန်အင်ဒီရတမာရီလည်းကောင်းတယ်တတိလည်းကောင်းတယ်အဲ့လိုတွေးလိုက်ရရင်တိတ်စိတ်ချမ်းသာတာနော်ဘုံဘုံဘုရားအကြောင်းကိုအများကြီးဖတ်အများကြီးတွေးတော့ကျတော့ဘုရားနဲ့စိတ်ထမှာအမှန်ရင်းနှီးတယ်လို့ဖြစ်နေတာဘုရားကိုတခါလေစိတ်ထမှာအဖေလိုကိုဖြစ်တာနော်အဲ့တော့ကို့အဖေကိုအမှန်ဖြစ်တဲ့သားအဖေကိုတိမှာပဲဒါဘာမှမထူးဆန်းပါဘူးเนาะအဲ့တော့ခုနပြောလို့ပဲဘုရားငါဘုရားကလောကကြီးနဲ့အရင်းခုန်လို့ပါဘူးလောကကြီးကငါနဲ့အရင်းငါဘုရားနဲ့အရင်းခုန်လို့တာပါလို့ပြောတဲ့စကားလေးကိုမှတ်မှတ်သားမိတော့လည်းစဉ်းစားတယ်အေးငါလည်းပဲလောကကြီးနဲ့အရင်းခုန်မလုပ်ချင်ပါဘူးဒါမှငါ့ကိုအရင်းခုန်လို့လာရင်ငါဘယ်လိုလုပ်မလဲဘယ်လိုသဘောထားမလဲအများကြီးစဉ်းစားတယ်เนาะပြီးတော့ဘုရားလက်ကတန်ဃာတွေထဲမှာလည်းပဲပฏิပက္ခဖြစ်ခဲ့ရတဲ့ကိစ္စတခုရှိတယ်သံဃာချင်းပဋိပက္ခဖြစ်တာနော်ဘုသူညာတခွန်းလောက်ထောက်ပေးနိုင်မယ်သူသံဃာအချင်းကွဲသွားတယ်အဲဟုတ်ပြီတခါကြီးနော်တတန့်ရေဆိုတာလည်းမသိတဲ့ငယ်တဲ့လူတွေကိုအတိတ်ပဲပေါ့အောင်ပြောရင်အင်္ဃာထဲမှာသုံးတဲ့ရေကိုတတန့်ရေလို့တန့်တဲ့ရေလို့လည်းခေါ်ပါတယ်နော်တန့်တဲ့ရေလို့ခေါ်ပါတယ်အဲတော့တုတ်တန်ပဋိပက္ခတူဆောင်တဲ့ယဟန်အုစုရှိပါတယ်နော်တုတ်တန်ဆောင်ဂိုင်းလို့ခေါ်လိုက်တာပေါ့တိုင်းဆိုတာဥစုကိုပြောတာပေါ့နော်အဲဒီတုတ်တန်ဆောင်တိုင်းကအကြီးဆုံးမထေရကြီးဖြစ်တဲ့ဆရာတော်ကြီးကအဲဒီကုဒီအင်္ဂါထဲမှာသွားပြီးတော့သူအဘော့လေးသွားပြီးတဲ့နောက်မှာရေသုံးရအောင်နော်ရေသုံးပြီးတော့ရေခွက်ထမှာရေလေးနည်းနည်းခြံပြီးတော့သူကထားခဲ့တယ်ဝိညာဉ်တိတ်ခဗုဒ္ဓမှာ ဒီတန်တန်ကြီးတန်တဲ့ကြီးသုံးပြီးတဲ့ခါမှာခွက်ထမလေးမချမ်းရအောင်ခွက်ကိုမှောက်ပြီးတော့ထားခဲ့ရတယ်စီကန်းရှိတယ်နော်ဒီစီကန်းလေးတွေကဆိုတော်တော်ဆန်းစားမကောင်းတယ်နော်ကို့အိမ်မှာလည်းကိုဗျာမျက်စီကန်းလေးတွေကိုလှုပ်ထားတင်တယ်ဒါပေမဲ့အဲ့ဒီမထေကြီးကအမတ်တမဲပေါ့လေရေလေးချံပြီးတော့သူကမသိလို့ထားခဲ့တယ်သူအထွက်မှာပဲနောက်တစ်ပါးကအဝင်အဲ့ဒီနောက်တစ်ပါးဝင်တဲ့မထေကြီးကလည်းသူကဝင်းနီးဆောင်ခိုင်းကမထေကြီးအကြီးကဲမထေကြီးသူကအထရောက်တဲ့ခါကျတော့အဲ့တန်းတန်းရဲ့တန်းတန်းရဲ့ခွက်ထမှာရေးကျန်းနေတာကိုမြင်တော့အာဟိုမထေကြီးကရေးရင်ချန်ထားခဲ့တယ်နော်ဒီလိုရေးချန်ခဲ့တာအပြည့်ရှိတယ်အဘတ်တက်တယ်ဆိုပြီးတော့သူပြန်ထွက်လာတဲ့ခါမှာအဲ့ဒီမထေကြီးပြောတယ်အရှင်ပြန်ကုဋေထဲမှာခွက်ထမှာတန်းတန်းရဲ့ချန်ပြီးတော့ထားခဲ့တယ်အဲ့ဒါအရှင်ပြန်အဘတ်တက်နေပါပြီအပြည့်ရှိပါပြီပေါ့ဆိုတော့ဟိုမထေရကအော်ဟုတ်လားမသိလို့ပါမသိလို့ပါလို့ပြောတော့ဟိုမထေရအကယ်၍မသိလို့ဆိုရင်တော့လည်းအပြစ်တော့မရှိပါဘူးတဲ့ဆိုတော့တီးပြီးတဲ့နောက်မှာဆိုရင်တော့အဲ့လိုလုပ်ရင်အပြစ်ရှိတယ်နော်ဒါနဲ့ဒီကိစ္စဒီငယ်တင်ပြီးပြတ်သွားရမှာနော်မပြီးဘူးအဲ့ဒီဝိနည်းဆောင်မထေရသူ့တပည့်ကိုသူကပြောတယ်နော်ဟိုတုတ်တန်ဆောင်ကိန်းကမထေကြီးရနော်ဝိနည်းဒိခါဘုတ်သိမသိဘူးသူခွက်ထမှာရေချမ်းပြီးတော့ထားခဲ့တယ်ဒီတပည့်ကိုတော့ပြောလိုက်တော့အဲ့ဒီတပည့်ကဟိုမထေကြီးတုတ်တန်ဆောင်မထေကြီးတပည့်ကိုတော့ပြောပြအောင်မင်းတို့ဆရာဝင်းနေမတတ်ဘူးနော်မင်းတို့ဆရာဝင်းနေမတတ်တော့ကုဋေထဲမှာတန်တက်ရေခွက်ထမှာရေချမ်းတော့ထားခဲ့တယ်အဘသိမ့်လို့တော့သိမှမသိဘူးဆိုတော့အဲ့လိုပြောကြရအောင်နော်ပြောရင်းနဲ့တပည့်ချင်းချင်းရံဖြစ်ကြရအောင်နောက်ဆုံးတပည့်တွေကအုပ်စုလိုက်ကြည့်အကုန်လုံးရံဖြစ်တော့တပည့်ချင်းဝဆရာချင်းအောင်ကွဲပါတယ်ကွဲတော့ဆုံးတူတူမစားဘူးဥပုပ်တူတူမပြုတ်ဘူးယဟန်ခံတွေမှာအတူတူယဟန်မခံတော့ဘူးဒီလိုဂိုင်းကွဲတော့မြတ်စွာဘုရားတဏ္ဍာလောက်ရှိစက်တယ်ဆုံးမတယ်တပည့်မရဘူးနော်အဲ့တော့အဲ့ဒီယဟန်တွေကမြတ်စွာဘုရားဘယ်လိုလျှောက်လဲဆိုတော့မြတ်စွာဘုရားချင်းချင်းတက်တာတပင်းသုံးပါ့အဲ့ဒါအဓိပ္ပာယ်ကဘာလို့ဒီလိုဆိုဆက်ရံဆင်းနေချင်းပြဝင်မဆက်ပါနဲ့နော်ချမ်းသာတဲ့ဟင်းသုံးပါဆိုတော့ပြောတာအတိတ်ပဲအဲ့ဒါပဲ။ဟောမြတ်စွာဘုရားဝင်မဆက်ပါနဲ့။အဲ့တော့မြတ်စွာဘုရားသုံးမလို့မရတော့ဘူးနော်။ဒီကတော့ဒါထာလေးတပုတ်ခေါ်လိုက်ပါလေ။ပရိစ္ဆာနာဝိဇာနန္တိမယမထယမမတိ။ဒီကနဲတဲ့တချို့လူတွေဟာတဲ့တို့သိမှာပါလားဆိုတော့တတိမရဘူးမသိဘူးမေ့နေတယ်နော်။ပရိစ္ဆာနာဝိဇာနန္တိမယမထယမမတိ။ရေစတထဝိဇာဏံတိတတောတမန္တိဝေဒကာတဲ့အဲတင်ညာရှိတချို့ကတော့တနေ့တို့တိမ်မာပါလားဆိုတော့တိရတဲ့ကြောင့်တဲ့ခိုင်ရတော့တာမဖြစ်ကြဘူးအငင်းခုံဖြစ်ကြဘူးတဲ့ခိုင်ရတော့တာကြီးငင်းပါလေတနေ့တိမ်မာပါလားဆိုတော့တိတယ်ခိုင်ရတော့တာကြီးငင်းဖို့လွဲပါတယ်နော်ဒီဖုံးဖုံးရဲ့ဘဝထဲမှာဖြစ်ခဲ့တာဘူးပဲဒီဒိဋ္ဌိလေးနဲ့ဆက်ဆက်ပြီးတော့ပြန်ပြောရမှာဆိုရင်အရင်လည်းပြောဦးပါတယ်နော်ဘုံဘုံနေမကောင်းဖြစ်လို့ဒီမလောက်ဖြစ်ခဲ့ဘူးပါတယ်အချိန်တော်တော်များပါတယ်အခုထိမှတ်ထားမှဆိုရင်အလုံးပေါင်း၄ချိန်လောက်ရှိပြီနော်တည်တော့မယ်လို့ထင်ရတော့တဲ့အချိန်ကိုရောက်သွားတာပါလေအဲ့ဒီတည်တော့မယ်ဆိုတဲ့စိတ်အဆင်ရောက်တန်းရောက်တန်းကိုလုတ်ခဲ့တဲ့ကိစ္စတွေကိုနဲ့အဆင်မပြေဖြစ်ခဲ့တဲ့လူတွေပြည့်စုံကိုမိပါတယ်ပြန်တရိရတယ်တရိရတဲ့ခါမှာအာမမဖြစ်လောက်တဲ့ကိစ္စနဲ့တယောက်ကိုတယောက်အမျိုးမျိုးနာအောင်ပြောခဲ့တယ်နော်စိတ်ဆိုးခဲ့တယ်ရန်ဖြစ်ခဲ့တယ်မုန်းခဲ့တယ်နောက်ဆုံးမှာကြောက်ကြောက်စကားမပြောတော့ဘူးနော်အဲ့တော့စိတ်မကောင်းစရာအကောင်းဆုံးဖုံဖုံဘဝမှာဖြစ်ခဲ့တာတစ်ခုထပ်ပြောရမယ်ဆိုရင်ဖုံဖုံရဲ့အမေတည်သွားတဲ့အထိဖုံဖုံနဲ့စကားမပြောဘူးသူတည်သွားမှတော့ဖုံဖုံမသိဘူးသူတည်ပြီးတော့လင်းငန်း6လလောက်ကြာမှတစ်ဆင့်တစ်စင်းတည်ကြရတယ်တေဒီထီအောင်ဒီလည်းမှုမရခဲ့ဘူးအဲ့ဒါကနေ့ထီစိတ်ထမှာ guilt ဆိုတဲ့ဟိုနောင်တကြီးဖြစ်နေလို့မယ်နော်ငါလည်းဒီလည်းအောင်မကြိုးစားလိမ့်ဘူးသူလည်းဒီလည်းအောင်မကြိုးစားခဲ့ဘူးနှစ်ယောက်လုံးကစိတ်ကြီးတဲ့လူဖြစ်နေတယ်နော်ဘုံဘောကလည်းအင်္ဂါစိတ်ကြီးတဲ့လူဘုံဘောရဲ့အမေကလည်းအင်္ဂါစိတ်ကြီးတဲ့လူဖြစ်တယ်သူကလည်းမရှိအောင်ဘုံဘောလည်းမရှိအောင်မပြောတော့တိတ်တိတ်ပြောင်းမခေါ်ရတော့ဘူးမပြောရတော့ဘူးအင်္ဂါစိတ်မကောင်းရဖြစ်တယ်ဒါပေမဲ့ဘုံဘုံတေဂန်နေလို့ဖြစ်တဲ့ခါမှာအဲ့ဒါကိုတော်တော်နောင်တရရပါလေ ဘာမှမဖြစ်လောက်တဲ့ကိစ္စပါဒီကြည်လင်အောင်အထက်တက်တာကြိုးစားမယ်ဆိုရင်နည်းနည်းတော့အဆင်ပြေနိုင်မှာပါဒီလိုတွင်းနေတယ်နော်တွင်းပြီးတော့ဒီလိုဖြစ်နေတဲ့လူတခြားဘယ်လောက်များရှိမလဲလို့တခြားကလေးစဉ်းစားမိပြီးတော့တခြားဒီမနဲ့ကျုံတဲ့ကောင်ကဘုံကမေးလို့ရှိတယ်မိဘနဲ့အဆင်ပြေရလားဒါကိုဒီမိကုန်းဘုံကအများအားမေးတယ်နော်အရေးကြီးလို့ပါမိဘနဲ့မှအဆင်မပြေရင်အဲ့ဒီသားသမီးရဲ့ဘဝကတော်တော်တစ်ဖက်ဆောင်းနေဖြစ်သွားလို့နော်တကယ်ဖုံးဖြုံးဖြစ်ကအမြန်ခင်းသွားလို့နော်အဲ့တော့မာတာပိတုဥပဌာနာဆိုတော့မင်္ဂလာတုထမပါတဲ့ချက်ကလေးကတိတ်အရေးကြီးတယ်နော်ပစ္စည်းဥစ္စာထောက်ပံ့ရင်မကဘူးနော်ကြီးကြီးလေးလေးဆက်ဆံမှုလည်းလိုပါတယ်မိဘနဲ့နော်ဒီအကြောင်းလေးကိုအချိန်ခံပြီးတော့ပုံပုံစဉ်းစားရတာနှစ်ပေါင်းတော်ကြာနေပါပြီအဲ့ဒါကိုဒီနေ့ပြောမလို့အခုပြောခဲ့တဲ့အကြောင်းအရာလေးကဘာကြောင့်ဒီအကြောင်းအရာကိုပြောခြင်းတည်းလဲဆိုတာကိုရှင်းပြတာပါနော်သုံးစံတိုင်ဖုံးဖုံးကအင်္ဂလိပ်လိုမှတ်တမ်းထားတဲ့လေးတွေကိုထည့်ပြောမှာနော်အဲ့တော့အင်္ဂလိပ်လိုနားလည်တဲ့တက္ကသိုလ်မှရတော့ပို့ပြီးတော့စိတ်ဝင်စားမှာပဲအကယ်၍အင်္ဂလိပ်လိုနားမလည်ဘူးဆိုရင်လည်းပဲတိခါမှာဗမာလိုလည်းဒီတည်းရှင်းပြမှာပါ
Conflict is an inescapable part of our daily life.
No? Conflict ra patibekha phi ya la. No? Pyaw na pyaw daga mya ra yan phi ya la. No. Ai lo pyaw pyaw daga mya ra yan phi ya la so ra ko ye nei sin bwa ma belo ma shaung lo ma ya de bwa ye asei pai bwa ye akhan kan na တစ်ခုဖြစ်ပါတယ်เนาะကျောင်းလို့မရနိုင်ဘူးเนาะ it is a part of our existence ဒါကိုဘောရဲ့အစိပ်ပိုင်းတစ်ခုအခန်းကဏ္ဍတစ်ခုဖြစ်ရတစ်ခုအဲ့ဒီစကားကိုဒီချက်စဉ်းစားကြည့်မှာဟုတ်တယ်လားမဟုတ်ဘူးလားဟုတ်တယ်เนาะဘယ်လိုမှကျောင်းလို့မရပါဘူးအဲယဟန္တာဖြစ်သွားပြီဆိုတော့ဒါ냔ဖြစ်เสียမရှိတော့ပါဘူး။ယဟန္တာအချင်းချင်းကပြฏิပတ်ဆံမဖြစ်ဘူး။နော်။ပုထုဇဉ်ချင်းချင်းကတော့ဒီကမုဋ္ဌဖြစ်မှာပဲ။အဲတော့တချို့အဆင်မပြေမှုလေးတွေကအသေးမွှားလေးတွေပါ။နော်။ဖြစ်ပြီးရင်ခဏလေးနဲ့မိတ်သွားပါလေ။ပြီးပြီးရောက်ဖြစ်သွားပါလေ။ဘာမှအရေးမကြီးဘူး။နော်။တချို့အဆင်မပြေမှုလေးတွေကြတော့ဟိုအကြီးကျယ်ရန်ဖြစ်တာမဟုတ်ပေမဲ့လည်းပဲဒီအဆင်မပြေမှုလေးရှိတဲ့ကြောင့်ပဲကြောင်းကြောင်းညင်းညင်းပုံဝင်လေးမဆက်ဆံဘူး။အပေါ်ရန်လေးချောအောင်လို့ဆက်ဆံတယ်နော်ဆက်ဆံမှုတော့ရှိနေသေးတယ်အပေါ်ရန်ချောတယ်အတင်းမှာတော့ရင်းရင်းမရှိဘူးနော်ဒါပေမဲ့တချို့တချို့အစင်းနေပြင်းမှုကြီးကြတော့အတူတူနေလို့မဖြစ်တော့ပြင်းရောက်သွားတယ်အလုတ်ခင်မှာစင်းတယ်ပဲဒီတရုံထဲမှာတခါနဲ့မှာအတူတူလုတ်မလုံနေတော့လူကြီးဖြစ်သွားတယ်တချို့စင်အဲ့လိုကြောင်ပဲအလုတ်ကနေနှုတ်ထွက်သွားတာတွေပဲကြားရတယ်တချို့မိသားစုဆိုလည်းပဲအိမ်ဘဝနေဆင်းသွားပြီးတခြားတင်ရောက်သွားနေတာတွေရှိတယ်အဲ့လိုလည်းကြားပါတယ်
Whereas some conflicts are simply minor nuances that we accept as a natural component of existence. Minor nuances. Others keep our relationships from realizing their full potential.
တချို့ပဋိပက္ခတွေကြတော့ဒီနှစ်ဦးရဲ့ပဋိပက္ခဖြစ်သွားတယ်ဒီလူနှစ်ယောက်ရဲ့တဦးကိုသူပို့ပြီးတော့နားလဲပြီးတော့ပို့ပြီးတော့ရင်းနှီးနှီးပုံပုံလေးချစ်ချစ်ခင်ခင်နေပြီးတော့တဦးရဲ့အကျိုးကိုသူပို့ပြီးတော့ဆောင်ရွက်သွားဖို့ရာအတွက်အခွင့်အလမ်းကိုပိတ်လိုက်တယ်ဖြစ်သွားတယ
် And some become so severe that they do irreparable damage to individuals.
တချို့အစဉ်မပြေမှုတွေပြိပခါတွေကြတော့အမတန်ကြီးမားခြင်းထံတော်လို့သူဒါရန်တန်ချက်ကိုပြန်ပြီးတော့ဖြေလို့တော့မရနိုင်တော့ဘူးနော်အမတန်ကြီးမားသွားတာအဲ့တော့ပုံကိုတူးချင်းတော့လည်းပဲကြီးမားတဲ့ထိခိုက်နေတာမျိုးဖြစ်တယ်လို့နော် families မိသားစုတွေမှာလည်းပဲတချို့အခုနပုံပုံရဲ့ကိုယ်တိုင်အပြည့်ကျော်ရပဲနော် irreparable damage ဘလို့မှပြန်ပြီးတော့ပြင်လို့မရတော့ဘူးပြန်ပြီးတော့စကားပြောလို့မဖြစ်တော့တဲ့အဆင့်ထိအောင်ရောက်သွားတာမျိုးလည်းရှိပါတယ်
Workplace
အလုပ်ဌာနတွေမှာလည်းပဲပဋိပက္ခကြီးလုံးလို့တချို့ဆိုရင်အလုပ်ကနေဟုတ်ထွက်သွားတာတွေရှိတယ်နော် and entire communities. The children, a long way, Yiri, Uma, a damn word to quit, not damn word to who tomorrow. But if a cap you being, don't your Mrs. Nano. Unless conflicts are dealt with effectively, the positive development of personal and social life is severely hampered. Hello, Jack Nakedekama. ဒီပြက်နာကိုတိတိယရောက်သဘောထားမှန်မှန်နဲ့ပြောပုံဆိုပုံလုပ်ပုံကံပုံနိလမှန်မှန်နဲ့သူ့ကိုမဖြေရှင်းလို့ရှိရင်ပြေလဲအောင်မကြိုးစားလို့ရှိရင်ပုဂ္ဂိုလ်တဦးချင်းရဲ့တိုးတက်မှုကြီးပွားမှုပိတ်သွားတယ်အသာပြစ်ဖြစ်သွားတယ်နော် And social life also, no? Lumusa Sangi Malawe, Sasangi Majin, the Kerjang, the Ugunibari Mabedo, Mabedo, the Lutawan in the Kulung yet, to them would be one more, the Kikai, no? The Lunia Pietna Pilan, to Tawan the Kulung Kikai, Dwali. Ima Amina Pian Pian Bapim, no? The truth
is, however, that conflict is neither positive nor negative in and of itself.
Di cheka obro leta yi sinya ma no. Ama ngun diwa me se ni. Kyon diwa da bop tha yi sa mati lu. Aje yi ne piwa ha suwa re sa ha. Tu ji da te ki me se ni. Kao ne lu le ma piwa ne ni. Su le lu le ma piwa ne ni. Era wu sinya se ki na. Era yi ji de chepe. Nya wa pin. Conflict is an outgrowth of the diversity that characterizes our thoughts, our attitudes, our beliefs, our perceptions, and our social systems and structures. It is a part of our existence. Each of us has influence and power over whether or not conflict becomes negative, and that influence and power is found in the way we handle it. So, the bottom of the loop, a chain of your abyss, why is it? Kuga, dikesaru, belo handle lokale, belo kanjue the letter of Mamuti bro. အကောင်းဘက်ကိုလည်းတွားနိုင်တယ်အဆိုးဘက်ကိုလည်းတွားနိုင်တယ်အဲ့တော့ပြဿနာဖြစ်ပြီးဆိုတော့သူကလမ်းကြောင်းလမ်းကောင်းနဲ့တူတယ်နော်သဘောထားမှန်မှန်နဲ့စဉ်းနေနေစဉ်ကောင်းတဲ့ဘက်ကိုတွားနိုင်တယ်သဘောထားမှားနေပြီဆိုရင်ဆိုးတဲ့ဘက်ကိုတွားနိုင်တယ်အဲ့တော့သဘောထားမှားရင်ဆိုးတဲ့ဘက်ကိုတွားမယ်ဆိုတော့ဒါနားလေကိုမခက်ပါဘူးတယောက်ကိုတယောက်အနောက်ရှက်ပေးမယ်ဒုက္ခပေးမယ်ဘေးမှာသွ တွေကတော့ထုံးစံနဲ့ပြည်တယ်နော်ဘာမှနားလည်ဖို့မခက်ဘူးအကောင်းမဲ့ကိုသွားမယ်ဆိုတော့ငင်းနဲ့နားလည်ဖို့ကြိုးစားရမယ်နော်အဲ့တော့သဘောထားမတူအယူဆမတူလို့ရှိရင်စောစောတော့ငါပြောတူပဲကို့သဘောထားကိုကို့တေချာနားလည်အောင်ကြိုးစားရတယ်ကို့အတွေးကိုကို့နားလည်အောင်ကြိုးစားရတယ်ကို့ရဲ့ယုံကြည်ချက်ကိုလည်းပဲကို့ကိုနားလည်အောင်ကြိုးစားရတယ်နော်ကို့ယုံကြည်ချက်ကို့သဘောထားကို့အတွေးကိုကတကယ်သဘောဝကျလားမှန်တယ်လားดาวติชาสร้างเสียมยูตาสร้างเสียมเนาะกูก็ม้าနေล่ะจิโอม้าๆไม่ติดเนี่ยสักก็ตั้วตรอกกูเนี่ยไม่ดูลูกตูม้าบาเลยบอกมั้ยสิงั้นปัญญาอันตันเนยอยากตั้วดิเออไอ้ดิโลกูตบอท้ากูติชาเปลี่ยนสร้างเสร็จไปแล้วตะเพ็ดตาเนี่ยตบอท้าดิไอ้ขออยู่ซ่าดิยังจริงเจ็ดดิตูไจ่ตาดิไม่ไจ่ตาดิกูก็หน้าเลยอ๋อช่วยซ้ํามั้ยสิตูเบ็ดก็เลยเว้ยมันนาเนี่ยชี้อ้อมมาบาสุดาเงินลาเลยมั้ยเนาะလူဆိုတာအကုန်လုံးမှားတဲ့လူလည်းမရှိဘူးအကုန်လုံးမှန်တဲ့လူလည်းမရှိဘူးထောင်နားလည်းဘူးလို့လည်းနော် တော့ကိုယ့်ဘက်ကဘယ်လောက်ထီအောင်မှန်တယ်လဲဘယ်လောက်ထီအောင်သဘာဝကြီးရတယ်လဲကိုယ့်ရဲ့ညှော်နှင်းချက်တွေညှော်မှန်းချက်တွေတောင်းဆိုချက်တွေဟာဘယ်လောက်ထီအောင်ပြန့်ကြတယ်လဲဘယ်လောက်ထီအောင်ဘယ်တန်းတာထီအောင်ဖြစ်နိုင်တယ်လဲဆိုတာကိုနားလည်အောင်ကြိုးစားရအောင်နော်တစ်ဖက်ကလူရဲ့သဘောထားတိခေါ်ဤစညှော်နှင်းချက်တောင်းဆိုချက်တွေလည်းပဲဘယ်လောက်ထီအောင်သဘာဝကြီးရတယ်လဲညှန့်တယ်လဲဘယ်အဆင့်ထီအောင်ဖြစ်တင်တယ်လဲဒါကိုလည်းစဉ်းစားရအောင်အဲ့လိုစဉ်းစားပြီးဆိုတော့ကဘာဖြစ်လာမလဲဉာဏ်ပညာကြီးလာပြီနော်အဲ့တော့ကေတနာဖြစ်လာလို့ရှိရင်အရှင်ယူပြီးတော့တေချာစဉ်းစားမယ်ဆိုရင်ဉာဏ်ပညာကြီးလာတယ်နော်ပြီးတော့ညှက်တဲ့သဘောထားညှက်တဲ့အမြင်ရလာတယ်သဘောထားကြီးလာတယ်နော်ဉာဏ်ပညာကြီးလာတယ်သဘောထားကြီးလာတယ်သဘောထားမှန်လာတယ်ဒါကိုယ့်ရဲ့တိုးတက်မှုနော်အင်မတန်ကြီးမားတိုးတက်မှုနော်အသိဉာဏ်နဲ့စိတ်ထားတိုးတက်မှုကလောကမှာအကြီးမားဆုံးတိုးတက်မှုပဲသက်ဆိုင်တိုးတက်ရာဒီတိုးတက်တာတကယ်တော့အကြီးမားဆုံးလို့မပြောနိုင်ဘူးWe need to understand that conflict is actually an outgrowth of diversity that can be utilized to clarify a relationship. So, on this side, the Kuma, the Vata Matura Shila Lujakna Chila Yusin, Dihari Bianin, the Tugo to Pubido Nane Muyawaya, a John Topanta Kuchete.To provide additional ways of thinking. So, if you have a question, you can ask me to ask you. And options for action that you may not have considered. So, if you have a question, you can ask me to ask you. If you have a question, you can ask me to ask you. If you have a question, you can ask me to ask you. So, if you have a question,ဘယ်လိုရင်သူ့တက်ကောကိုယ့်တက်ကောအဆင်ပြေမလဲဆိုတော့နိလာမရှာလို့ရတယ် And open up possibilities for improving a relationship ဒီတော့ဒီလိုသဘောထားမတိုက်တင်လို့ပြဿနာဖြစ်ရတာကိုပဲအခြေခံပြီးတော့ရည်ရှိမှဆက်ဆံရေးပိုကောင်းလာအောင်နိလာမရှာလို့ရတယ်နားနေဖွင့်သွားတယ်ဒါအခုနောက်ပိုင်းမှာတော့ဖုံးဖုံးရဲ့ဘဝမှာပိုပြီးတော့ဖြစ်လာတဲ့ကိစ္စတစ်ခုပါငယ်တုန်းကဒီပုံကမဟုတ်တာတော့များပါလေဒါပေမဲ့ဉာဏ်မရှိဘူးအဲ့ဒီနှစ်ခုကိုခွဲပြတော့သဘောပေါက်ဖို့မတတ်လို့ပဲနော်မဟုတ်တာများတော့ဉာဏ်မရှိတော့ကိုယ်မှန်တဲ့ခင်မရမကငင်းတတ်တယ်နော်ဒါပေမဲ့ကိုယ်ကလည်းမှန်နေလို့ပဲထင်တယ်အဲ့ဒါတော့ခက်တာပဲနော်အဲ့တော့တစ်ဖက်သားရဲ့အယူဆအတိတ်ကိုသဘောထားဘူးထက်မတော့ဘူးထက်မစင်သာဘူးမှန်တဲ့ခင်နိုင်ရမယ်လို့ပဲယူဆတယ်ငါမှန်ရင်ငါနိုင်ရမယ်အဲ့တော့အမှန်နဲ့အနိုင်ကိုနှစ်ခုတွဲထားလိုက်တယ်အမှန်တော့မှန်တိုင်းအနိုင်ရမယ်လို့သဘောမထားတင်ဘူးအနိုင်ရှိဆိုတော့လုံးဝထည့်မယ်စဉ်းစားတာအကောင်းဆုံးပဲသူ့အတွက်လည်းအဆင်ပြေဖို့ကိုယ့်အတွက်လည်းအဆင်ပြေဖို့လုံးလဲစင်မှာရရင်လုံးပြည့်တည်လည်မှုမရတော့မှရတဲ့လောက်လို့ရအောင်ယူပြီးတော့တဖြည်းဖြည်းတဖြည်းဖြည်းစဉ်းနေစဉ်းနေနဲ့ပို့ပြီးတော့အဆင်ပြေစေအဆင်ကိုရောက်သွားဖို့ဒါကိုမြင်မှန်းရမှာနော်အဲ့တော့ပထမအဆင့်မှာကလေးကကိုလိုချင်လောက်ရာခိုင်နှုန်းပြည့်ကိုတောင်းဆိုတယ်။တစ်ဖက်ကရာခိုင်နှုန်းပြည့်ကိုမလိုက်ရောနိုင်ဘူး။မလိုက်ရောလိုက်နိုင်တယ်ဘာဖြစ်သွားလဲဆိုတော့တုံညာကိုရောက်သွားတယ်။နော်။ဘာမှမရတော့ဘူး။ तू လည်းဘာမှမရတော့ကိုလည်းဘာမှမရတော့ဘူး။လူတော်တော်များဟာအဲ့ဒီအနိုင်ရှုံးဆိုတဲ့သဘောထားကိုအခြေခံတော့တယောက်တယောက်ဆက်ဆံကြတယ်။လူမျိုးတွေ့ရတဲ့ခင်နဲ့ငါနိုင်သလားသူနိုင်သလား။နော်။အရေးကြီးဆုံးကဘာလဲဆိုတော့ငါနိုင်ရဖို့ဒီလိုသဘောထားလိုက်ကြတယ်နော်။အဲ့တော့နိုင်တာလည်းမကောင်းဘူးရှုံးတာလည်းမကောင်းဘူးเนาะအဲ့ဒါဘုရားဟောတယ်မှာဂတ်လိတ်တို့ရှိရင်သိကောင်းပါလေเนาะဇေယံဝေရံပတဝတိနိုင်တဲ့လူမှာယံများတယ်เนาะပြီးတော့ဒုက္ခတေတိပရာဇိတောရှုံးတဲ့လူဟာစိတ်ဆင်းရဲနေရတယ်เนาะဥပတံတောဒုက္ခတေတိဟိတ်တောဇေယပရာဇိယံစိတ်ထမင်းချမ်းနေတဲ့လူကတော့တဲ့အနိုင်ရှုံးနှစ်ခုစလုံးကိုဆွန့်ပြီးတော့ချမ်းချမ်းသာသာနေရတယ်။အဲတော့ဒီတရားလေးတွေကဆရာဟောတယ်မှာဖတ်တာတိတ်တမ်းမှုရှိနော်။ဒီဘုံဘုံကငယ်လေးကနည်းနည်းအငင်းခုန်တန်တယ်။နော် aggressive ဖြစ်တယ်။စိတ်ကြီးတယ်ဒေါသကြီးတယ်မာနလည်းကြီးတာပဲ။နော်ကောင်းတာတစ်ခုမှမပါဘူး။မပါတော့ကြောင်ကြောက်ဆက်ဆံနေနေမှာဒီအနိုင်ရှုံးဆိုတာကိုတိတ်အသာပေးနော်အ အဲ့လိုအသားပြတဲ့အခါကျတော့နောက်ဆုံးမိဘနဲ့တော့မှအနိုင်ဆုံးဆိုတဲ့ထိတ်တက်ရင်ဆိုင်မှုနော် confrontation ဆိုဖြစ်ရောတူနိုင်ကိုနိုင်ဆိုတဲ့သဘောမျိုးဖြစ်သွားတယ်။အဲ့ဒီတူနိုင်ကိုနိုင်ဆိုတဲ့သဘောထားထားလိုက်တာနဲ့တယောက်နဲ့နောက်တယောက်ကတော့ရှုံးတော့မှာပဲ။မကောင်းတော့ဘူးနော်။ win lose ဖြစ်နေပြီနော်။ win lose ကမကောင်းဘူး win win ကကောင်းတယ်။သူလည်းစင်ပြောင်ကိုလည်းစင်ပြောင်စဉ်းစားမှကောင်းပါလေ။နော်။အဲ့ဒီလူဘုရားဟောတဲ့တရားတွေနာတော်လေးဖတ်ရပြီးမှနည်းနည်းလေးသဘောထားလေးမှန်လာတယ်။အမြင်လေးမှန်လာတော့ပြန်စဉ်းစားတယ်အနိုင်ရှုံးမရှိအောင်လုပ်ရင်မဖြစ်ဘူးလားဆိုတာဒီဖျားဟောတရားတော်တွေကိုလေ့လာပြီးတော့နောက်မှာတော့ဒီဖုံးဖုံးရဲ့သဘောထားတွေနဲ့ပြောပုံစုံလုပ်ပုံကံကိုလည်းအများကြီးပြောင်းသွားပါတယ်နော်သူများကအတက်လုပ်တဲ့စကားမျိုးမပြောကျင်တော့ဘူးအနိုင်ကြီးတဲ့စကားမျိုးမပြောကျင်တော့ဘူးဒါကြောင့်ဖုံးဖုံးကဖျားကိုအင်တန်ကျေးဇူးတင်လာနော်ဒီဖျားဟောဒေသနာတော်တွေဖျားဟောတရားတော်တွေဒီဖျားဟောတဲ့ဒေသနာတော်တွေတရားတော်တွေကိုတဆင့်တင်ကြားပေးတဲ့ဟောကြားပေးတဲ့ဆရာတော်တွေဒီဆရာတော်တွေဒီဒီကျေးဇူးဒီမြတ်စွာဘုရားရဲ့ကျေးဇူးတာမရှိလို့ရှိရင်ဒီဖုံးဖုံးတော့တစ်သက်လုံးအဲ့ဒီအငင်းခုံနဲ့ပဲဘွားအကုန်သွားလိမ့်မယ်လို့ထင်တယ
် The way a particular conflict is both perceived and resolved must take into consideration the future of the relationship
ပြဿနာတစ်ခုဖြစ်လာပြီဆိုရင်ဒီပြဿနာကိုဖြေရှင်းတဲ့နေရာမှာဖြည့်ရှင်းပုံဖြည့်ရှင်းနည်းရမခက်ဘူးနော်အေးအခက်ဆုံးကဘာလို့တော့သဘောထားအခက်ဆုံးကသဘောထားပဲနော်အဲ့တော့သဘောထားပြီးရောသဘောထားမှန်မှုအရေးကြီးတယ်အဲ့ဒီသဘောထားထဲမှာတခုထည့်စမ်းမှာလဲတော့ဒီလူနဲ့ငါအရှိပြီးပြီးလည်းလည်းဆက်ဆံသွားနိုင်ရမယ်အခုအချိန်မှာသူနဲ့ငါနဲ့သဘောထားကိုယ်လေးလို့ပြဿနာကြီးဖြစ်နေပြီမဲ့လည်းပဲသူနဲ့ငါနဲ့ကယေရှုဆက်ဆံသွားမယ်လို့ဖြစ်တယ်။ယေရှုမှာပို့ပြီးတော့အစဉ်ပြောင်း၊ယောက်ကယောက်ပို့ပြီးတော့နားလဲအောင်၊ပို့ပြီးတော့လေးစားအောင်၊ပို့ပြီးတော့ကိုကျင်းစားနိုင်အောင်လောလောဆယ်ဒီပြဿနာကိုအခြေခံပြီးတော့ကြိုးစားမယ်။အဲ့တော့ပြဿနာဖြစ်လာခြင်းဒီရင်တောင်းကြပို့ပြီးတော့နားလဲဖို့ရအတွက်အကြောင်းနော်အထောက်ပံ့ဖြစ်သွားပြီးတော့ယေရှုမှာပို့ပြီးတော့အစဉ်ပြေဖို့ရအကြောင်းဖြစ်သွားမယ
် The goal isNot to defeat the other party and seize a temporary advantage.
ဒီအချက်ကတစ်ဖက်သားကိုရှုံးနေတော့လုပ်ပြီးတော့ကိုကအသာရအောင်လုပ်ဖို့မဟုတ်ဘူး။နော်
။ But to develop a sustainable resolution of the conflict.
နော်။ဒီပြဿနာကိုလောလောဆယ်ပြည်လည်မှုတက်မဟုတ်ဘူး။ရည်ရှိပြည်လည်မှု sustainable resolution.ဒီစီမသူနဲ့ကိုနဲ့အဆင်ပြေဖို့ပြက်နာကိုဖြည့်ရှင်းတဲ့ခါမှာလည်းခဏတည်းလေးပြက်နာပြန်ပေါ်အောင်ဖြည့်ရှင်းနေမျိုးမဟုတ်ပဲနဲ့အရှိတဖြင့်တည်လေတဲ့ဖြည့်ရှင်းနေမျိုးဖြစ်ဖို့
made possible in part because an improvement in the relationship has been established
အဲ့တော့သူနဲ့ကိုနဲ့ရည်ရှိမှဆက်ဆံရေးကြည်လေအောင်ဆိုတဲ့သဘောထားမျိုးထားလို့ရှိရင်ခုနကရအားလုံးဖြစ်လာတာဟုတ်အဲ့တော့တစ်ဖက်သက်အနိုင်ရတဲ့ဖြည့်ရှင်းမျိုးမရှာတော့ဘူးနော်ဒါကကနာကိုတကယ်ပြည်လေခြင်းနှစ်ပတ်လုံးကျင့်တ်တဲ့အဖြေကိုရှားမှဖြစ်တယ်နော်တနည်းနည်းနဲ့ဥပမာမိဘဘက်ကဖြစ်ဖြစ်ပေါ့မိဘဆိုတော့လူကြီးသူတို့ကကိုကြွမွေးထောက်ပံ့ထားတယ်သူတို့ကကိုပညာသင်ပေးနေတယ်သူတို့နဲ့ကိုနဲ့အဆင်မပြေတဲ့ခါမှာမိဘအနေနဲ့ပေါ့နော်ငါတို့ကနင်တို့ကိုမွေးထားတာငါတို့ကနင်တို့ကိုချေထားတာငါတို့ကနင်တို့ပညာသင်ထားတာဒါကြောင့်မလို့ငါတို့ပြန်မပြောနဲ့တခေါက်မှပြန်မပြောနဲ့အဲ့လိုသဘောထားထားလိုက်ရင်မှားမယ်နော်ဒါမိဘဘက်ကမှားနေတယ်။ငါတို့ကဘဝပေးချင်နေရကိုယ်ကံကြောင့်ကိုမိဘဖြစ်ရတယ်။နော်။ तू ကလည်းပဲသူ့ကံကြောင့် तू ကိုယ်စီမှာတာသမီလာဖြစ်ပြီ။ तू လည်းလူပဲကိုယ်လည်းလူပဲ။ဘဝတန်တရားမှာဘသူအကြီးဘသူအငယ်ဆိုတာတကယ်တော့မရှိဘူး။မိဘတစ်လက်ဖြစ်လိုက်တာသမီတစ်လက်ဖြစ်လိုက်လဲတွားနေကြရတာနော်။အဲ့တော့သဘောထားချင်းမတည့်ဆိုင်တော့မှဒီလိုသဘောထားကြီးကြီးလေးထားပြီးတော့ရေရှည်ပြည်လည်းမဲ့အဖြစ်ကိုရှာမယ်ဆိုရင်သူအကြကြီးတက်တက်လည်းရမှာမဟုတ်ဘူးကိုအကြကြီးတက်တက်လည်းရမှာတော့မဟုတ်ဘူးနော်ဒါပေမဲ့ရမှာတော့ပြည်လေတဲ့အဖြစ်တစ်ခုတော့ရမယ်အဲ့ဒါအတိုင်းရေးကြည့်တာပဲ
Many conflicts can serve as opportunities for mutual growth if we develop and utilize positive constructive conflict resolution skills နော
်အဲ့တော့ကိုကအကောင်အပြုတ်သောတောင်းနဲ့နော်အကျိုးပြုနိုင်တဲ့ပြည်လေအောင်ဖြစ်ရှင်းနိုင်တဲ့သဘောထားနဲ့နီးလန်းကိုရှာပြီးတော့သုံးမယ်ဆိုရင် ဒီလိုပြဿနာဖြစ်ချင်းကြည့်ရင်နှုတ်နှစ်ဖက်အတွက်စိတ်ဓာတ်ကိုအသိဉာဏ်ကိုတိုးတက်ဖို့ကျင့်ကြံဖို့မြင့်မားဖို့မြင့်မြတ်ဖို့အကြောင်းဖြစ်လာတယ်။နှုတ်လုံးပို့ပြီးတော့အသိဉာဏ်ကြီးပြီးတော့ပို့ပြီးတော့လွတ်လပ်တဲ့လူတွေပို့ပြီးတော့အေးချမ်းတဲ့လူတွေဖြစ်လာတယ်။
Indeed, conflict can serve as one of the engines of personal development.
ဆိုတော့ပြဿနာဖြစ်တာဟာကိုယ့်ရဲ့ကိုယ်ရည်ကိုယ်သွေးတွေကိုယ့်ရဲ့အသိဉာဏ်ကိုယ့်ရဲ့စိတ်ဓာတ်ကိုယ့်ရဲ့ပြောပုံစုံလုပ်ကံကံကိုကံပုံလေးပို့ပြီးတော့တိုးတက်ဖို့ရအတွက်အင်မတန်အရေးပါတဲ့ဖြစ်ရတဲ့ခုပဲဆိုတော့တိတ်ချဆန်းစားကြည့်နော်ဒီပုံပုံလုံးခန့်ငယ်တော့ခုနကပုံပုံပြောလို့ပဲအငင်းတန်တော့တငယ်ချင်းတွေစုနေပြီအယူအဆတစ်ခုခုငင်းတော့လာတယ်နော်တခါလေဘယ်လောက်ထိအောင်အငင်းတန်လဲဆိုရင်နော်အယူအဆတစ်ခုပြောလိုက်ပြီးတော့မင်းကြိုက်တဲ့ဘက်ကညီမင်းကမှန်တဲ့ဘက်ကရက်ဒီကနေရက်ဒီငါမှားတဲ့ဘက်ကညာယူနေတယ်။ငင်းရတယ်ကိစ္စအောင်နော်။လူမှုန့်လည်းပဲတက်တယ်လို့ပေါ့ခွက်တိပတ်ရက်ဒီလိုပြောမြတ်တာ။အဲ့ငင်းနေရင်ဒီနဲ့နော်။ဒီဘိတ်လောက်ရတော့တိတ်ဝါဒနာပါတာဘူး။ပါတော့အခုပြန်စမ်းကြည့်တော့ငငယ်တုန်းကတော်တော်လေးငင်းရတယ်ကတငယ်ချင်းနေနဲ့အဲ့ဒါလိုငင်းခဲ့တဲ့အတွေ့အကြုံကြောင့်တခုခုစမ်းတဲ့ခါမှာတောင်းစီအောင်စမ်းတော့တာပဲ။နော်။ကိုယ့်ဘက်ကတစ်ဖက်ထဲမစမ်းတော့ဘူး။ဘလုံးဆိုတော့တခါလေဒီညာဒီ point တစ်ခုပဲဒီအကြောင်းအရာတစ်ခုပဲကိုကမှန်တယ်သူရဲ့ဘက်ကနေနေပြီးတော့နိုင်အောင်ညင်းတယ်ပြီးသွားပြီဆိုရင်ကဲငါမှားတဲ့ဘက်ကနေမင်းကမှန်တဲ့ဘက်ကနေပြန်ညင်းရအောင်လို့ဆိုတော့ပြန်ညင်းတာပဲအဲ့လိုညင်းတဲ့ခါမှာလည်းပဲထူးထူးဆန်းဆန်းတွေ့ရတာကြီးကတခါလေနှစ်ဖက်စလုံးကနေကြည့်နှစ်ဖက်စလုံးမှန်တယ်လို့ထင်နေတာအဲ့လိုတွေကိုမိစေတင်ချင်းအများကြီးနဲ့အချိန်ပေါင်းများစွာနှစ်ပေါင်းများစွာအငင်းခုံလွတ်လာတဲ့အတွက်ကြောင့်အခုအခါမှာတခုခုကိုကြားလိုက်ရလို့ရှိရင်လွယ်လွယ်ကူကူနဲ့မှားတယ်မှန်တယ်လို့မဆုံးဖြတ်တော့ဘူး။ဒေါင်းအီအီနဲ့ဒေါင်းစီအောင်တရားကြည့်တယ်။နောက်တစ်ခုကတော့အခုဗမာပြည်မှာတရားဟောလို့ရှိရင်ဒီကနေ့မှကြီးကအင်းတဲကလေးဘုလိုနာကြတယ်နော်။ဘာမှပြန်ပြတော့သောရကမပြတ်ဘူး။အင်မတန်ယူတည်ကြတယ်အင်မတန်လေးစားကြတာပေါ့နော်။အနောက်နိုင်ငံမှာကြားတဲ့ခါကျတော့ပြီးခဲ့တဲ့15နှစ်လောက်ကဘုံဘုံအမေရိကကြွားပူးသေးတာဟုတ်နော်ဒီနှစ်လည်းနှစ်ဥပိုင်းမှာဩစတြေးလျကြွားပူးသေးတယ်ဟိုမှာကြတော့တရားဟောပြီးတဲ့နေ့တိုင်းနဲ့သူတို့ကနိုင်လုံးမောင်လိုက်ရေးတယ်ကြွားတယ်ရေးပြီးတော့မှတ်ထားပြီးတော့ဗာမေးစရာရှိလဲဆိုရင်လက်ထောင်ပြီးတော့အရှင်ဘုရားအခုငါပြောတဲ့ချက်ကဟုတ်ရဲ့လားဘာအထောက်ထားရှိတယ်လဲနော်တခွန်းပြီးတခွန်းဆောရကကြည့်တယ်တယောက်နှစ်ယောက်မဟုတ်ဘူးတခါလေးဒရင်နဲ့လင်းအောင်ရတော့လက်ထောင်လာအခဏနေဦးပထမလက်ထောင်နဲ့လူအရင်ပြောအဲ့ဒါကဒုတိယလက်ထောင်လို့အရင်ပြောဒုတိယပြောအဲ့လိုနဲ့သူတို့နဲ့အကြိတ်နေဒီဘိတ်သဘောမျိုးလို့ရတယ်ဟုတ်လားမဟုတ်ဘူးလားဘာထောက်ထားရှိလဲအဲ့တော့အဲ့ဒါလို့သူတို့ကအကြိမ်များစွာလူပေါင်းများစွာသောတကတက်နေကြတော့ဒီဘုံကတခုခုမပြောခင်ကလေးကခေါင်းပူနေအောင်တောင်းစီနေအောင်စဉ်းစားတော့ငါစကားငါလိုလိုနဲ့ပြောလို့မဖြစ်ဘူးတကယ်သဘောကကြားရလားဘာထောက်ထားရှိလဲကစဉ်းစားရတော့အဲ့တော့အမှတ်တမဲ့ဆိုရင်တော့ဗမာပြည်မှာပဲဒီလိုပဲတခါတမတွေကရေရွသေးလေးလေးစစတရားနာတာပေါ့အကျဉ်းရနေတော့ရောက်ခါစားဆိုတော့ဒီလူတွေကတည်ရိုင်းပါလားလို့ထင်တယ်နော်ငါ့ကိုမယုံမတင်မလိမစားပြောတာပေါ့ဒီလိုထင်တော့စိတ်ခုတယ်နော်နောက်ပိုင်းကျတော့သဘောပေါက်လာတဲ့အခါကျတော့ဒါကိုစိတ်မခုတော့ဘူးပြီးတော့သူ့သဘောထားကိုလည်းတိသွားတာသူတို့ကမယုံသေးလို့မလေးစားလို့သောရကတက်တာမဟုတ်ဘူးသူတို့တကယ်တိရင်လို့သောရကတက်နေတာအဲ့တော့သူတို့ကတကယ်သိအောင်နားလည်အောင်တည်တည်ချာချာအကြောင်းနဲ့အကျိုးနဲ့စာပေအထောက်အထားသဘာဝအထောက်အထားတွေနဲ့ပြောတဲ့ခါကျတော့တေးချာနာပြီးတော့သူမှတ်သားတယ်တကယ်လည်းလုပ်တယ်ပြီးတော့လည်းပဲရိုးရိုးသားသားနဲ့နဲ့လည်းလည်းကျေးဇူးတင်တယ်လို့ Thank you very much ဆိုတော့တကယ်ကိုငင်းတဲ့နှလုံးထဲကနေပြောလာတယ်ပြောလာတော့ကိုယ့်ကိုအဲ့လို contract လုပ်တဲ့လူဟာအမှန်တော့ကိုယ့်ကိုအကျိုးပြုနေတာနော်ပို့ပြီးတော့စဉ်းစားအောင်သူကလုပ်ပေးနေလားအကြိမ်ဒါဘုံဘုံအနောက်နိုင်ငံလိုနိုင်ငံမျိုးမရောက်ခဲ့ဘူးလို့ရှိရင်ကိုယ့်ကိုတောင်းစီအောင်မိကုန်းတွေအမျိုးမျိုးမေးတဲ့လူတွေနဲ့မတွေ့ခဲ့ရလို့ရှိရင်အခုလောက်စဉ်းစားတတ်မှာမဟုတ်ဘူး။အဲဒါတို့တို့ရဲ့ကျေးဇူးပဲနော်။အဲ့တော့ကိုယ့်ကို confront လုပ်တဲ့လူလောကမှာရှိမှဖြစ်မယ်။မရှိရင်မတို့တက်ဘူး။ကိုပြောသမျှကိုခေါင်းညှိပြီးနားထောင်နေတယ်။ကိုပြောသမျှကိုမှန်ပါဖျားလို့ပြောတဲ့လူတွေကြားထဲမှာနေရတာလွယ်လုံးအားရှိလို့အီချင်းမထွက်တော့ဘူး။အဲ့တော့ဒီကတကကြီးဒီမကြီးတွေကတော့ဘုံဘုံရဲ့အချင်းကိုကိုယ်ထွက်လာအောင်မလုပ်နိုင်ကြဘူးမမေးကြလည်းနော် ဟိုအနောက်နိုင်ငံကကြတော့တော်တော်ပင်ပန်းပါတယ်သူတို့ပြောရတာနော်ဒါကြောင့်ဒါ personal development အတွက်အင်မတန်အရေးပါပါတယ်ကြောင့်သားသမီးရဖြစ်ဖြစ်ကိုယ်တပည့်ကဖြစ်ဖြစ်ကိုယ်ပြန်ပြီးတော့မိကုန်းထုတ်လာရင်သူတို့စိတ်မဆိုးပါနဲ့သူတို့သိချင်းလို့မေးတာဖြစ်မယ်ပြီးတော့သူတို့မေးတာကိုကိုကတေချာစံကားပြီးတော့သဘောထားကြည့်ကြည့်နဲ့မျက်မျက်တက်တာနဲ့တဘာဝကြအောင်ပြန်ပြီးတော့အဖြေရှာပေးရတာကကကိုယ့်ရဲ့တိုးတက်မှုလည်းဖြစ်တယ်လို့သူတို့တွေလည်းတိုးတက်မှုဖြစ်သွားပြီ။အဲ့တော့မိတ္တမှဖြေတ္တမှလောကကြီးကတိုးတက်တယ်။ဘာမှဒီမှာကျတော့ကြောင်းရင်ကြောင်းသားတွေလည်းလိုပဲတိတ်မမေးရအောင်မစွန်းနေရအောင်ဒီဘိတ်မလုပ်ဘူး။နော်ဒီဘိတ်လုပ်ရင်ရိုင်းနေလို့ယူစားတယ်။နော်မလုပ်ကြတဲ့အတွက်ကြောင့်အတွေးခေါ်ဘက်ကတောင်းမစီဘူးလို့ဆိုရမယ်။တမယိုးကြမှန်တယ်လို့မှတ်ထားပြီးသားအတိုင်းနဲ့သွားတော့တာပဲ။အဲ့တော့ personal development and social evolution လူများစုအပ်လို့တုံးတဲ့သူအကျင့်နဲ့သဘောထားကြည့်ကြည့်နဲ့ဆွေးနွေးကြမယ်ဆိုရင်လူအတန်းဝိုင်းကြီးတစ်ခုလုံးတိုးတက်လာမယ် generating opportunities to learn from သူတို့ကြီးကပညာတွေရနေတာနော်သူတို့မေးလို့မေးခွန်းတွေရနေပညာရတာပုံပုံကိုမေးခွန်းကောင်းကောင်းလေးတစ်ခုမေးလိုက်လို့ရှိရင်သိသဘောကျတယ်သိကျေစုတင်တယ်တခါလေသူတို့ပြောရတယ်ကအဲ့ဒီမိကုန်းကိုဆဲခိမ့်နေရေးပြတော့မေးပါပျောက်သွားမှဆိုလို့တချို့ဆိုရင်တော့ recording လုပ်ထားလို့မှတ်မိပါတယ်နော်သူတို့ကြီးကပညာရတယ်နော်အဲ့တော့ opportunities to learn from and adapt to the diversities and differences that are natural and healthy characteristics of our society အဲ့တော့သူကြီးကပညာရတယ်ကိုယ်နဲ့ညီစာမတူတဲ့ခါမှာသူ့ပဲကိုယ်ပဲမျှပြီးတော့တွေ့တဲ့ခါကျတော့ပို့ပြီးတော့တဘာဝကြရတယ်အမြင်ကိုရလာတယ်ဒါ adapt လုပ်သွားတာနော်ကိုယ်လုံးပုံကံပုံပြောပုံစုံပုံမှားနေရင်လည်းပဲနည်းနည်းလေးပြင်လိုက်ရတယ်ကိုယ့်အတွက်အတန်ကြိုးများသွားတယ်နော်အဲ့တော့အဲ့လိုမတူညီမှုတွေကလည်းပညာရတယ်ပြီးတော့အဲ့လိုမတူညီမှုကတဘာဝနဲ့ကြရတယ် natural ဖြစ်တယ်နော် and healthy characteristics ပို့ပြီးတော့ကြားမှာနေတဲ့သဘောရှိတယ်။နော်အကျိုးပြုတယ် healthy ဆိုရင်တနည်းအားဖြင့်အတိတ်ကပြောမယ်ဆိုရင်နော်အင်မတန်အကျိုးရှိပါတယ်။ဒါကြောင့်အယူဆမတူတာသဘောထားမတူတာအမြင်မတူတာအကြိုက်မတူတာဟာကောင်းတယ်။မတူတိုင်းတယောက်မှားပြီးတယောက်မှန်တယ်လို့ပြောလို့မရဘူးနော်။မတူတိုင်းအမှားအမှန်လို့ဆုံးဖြတ်လို့မရဘူး။မတူပေမဲ့နှစ်ဖက်စလုံးကမှန်ရင်လည်းမှန်နေပါပဲ။နော် conflictcan bring out into the open alternative ways of thinking and behaving ပြဿနာဖြစ်လာလို့ပဋိပက္ခဖြစ်လာလို့ရှိရင်နောက်တစ်မျိုးဘယ်လိုစဉ်းစားရင်ရတယ်လဲနောက်တစ်မျိုးဘယ်လိုလုပ်ရင်ရမလဲဆိုရင်နိလန်းနေရတယ်သိကောင်းတာပဲ it can challenge us to manage our lives in ways that utilize our differences for mutual growth and benefitနှုတ်နှစ်ဖက်လုံးတိုးတက်မှုကြီးပွားမှုရှိအောင်နှုတ်နှုတ်နှစ်ဖက်လုံးအကျိုးများအောင်ဒီမတူညီမှုကလည်းသူ့ကိုအတုံးချခြင်းအဖြစ်အကျိုးပြုလိုက်တယ်နော်အဲ့တော့အဲ့လိုရှိတော့ကနေကြည့်လိုက်ရင်နော်သဘောထားတစ်မျိုးပြောင်းသွားတော့အမြင်မျိုးပြောင်းသွားတော့ပြဿနာဖြစ်ရင်စိတ်ညစ်စရာကြီးပါလို့မတွေးတော့ဘူးနော်ပြဿနာဖြစ်ပြီဆိုရင်ညာအများကြီးထွားတော့တယ်ပို့ပြီးတော့နားလည်သွားလို့မယ်နော်ပို့ပြီးတော့ကောင်းတဲ့လုံလီးတိုင်ကြီးတွေကိုရအောင်ရှာရတော့မယ်စမ်းကြည့်ရတော့မယ်ဒါကြောင့် we are working together to improve our relationship and to deal with our differences တက်နာဖြစ်လာလို့သဘောထားမတိုက်ဆိုင်လို့အငင်းကုန်ပြရပြီဆိုရင်ညာကိုယ့်ရဲ့မတူညီမှုကိုအခြေခံပြီးတော့ဆက်ဆံရေးကိုပိုကောင်းအောင်လုပ်ဖို့ပဲတော်များသောအားဖြင့်ကတ္တနာဖြစ်လာရင်ဥပမာအထူးသဖြင့်လူကြီးနဲ့လူငယ်ဆိုတော့မိဘနဲ့ဒါတူဆရာနဲ့တပည့်အထက်လူကြီးနဲ့အောက်လူကြီးနဲ့ကတ္တနာဖြစ်ပြီးဆိုရင်ဘာဖြစ်တတ်လဲဆိုတော့အဖြေဘယ်လိုပေးမလဲလူကြီးကသူအနိုင်ရမှကြိုက်တယ်နော်ဒါလူကြီးတွေပြစ်တင်လို့လည်းမထင်ပါနဲ့ဘုံဘုံနဲ့လူကြီးတွေမှပါနေပါလိမ့်ဟမ်အဲ့ဒီသဘောထားကိုတရားပြန်ဆန်းဖြစ်ဖို့လိုတယ်လူငယ်ကိုလေးလေးစားစားဆက်ဆံဖို့စဉ်းစားပြီးဖို့သူတို့မှာအတက်ငယ်တွေအတွေ့အကြုံငယ်တွေ ်သင်္ကန်းဘဟုဒနေသေးတယ်သူတို့ကဒီနေ့လူကြီးဖြစ်လာရမှာနော်ဒါကြောင့်ငယ်တဲ့လူကိုတစ်ဖက်တအနိုင်ယူပါနဲ့ညညာတာတာလေးနဲ့ဆွေးနွေးပြပါနော်အဲ့တော့အနိုင်ယူရင်ဘာဖြစ်လဲဆိုတော့ scoring a victory defeating the opponentproving how right you are and how wrong the other party is. No? So, just now, I'm going to tell you, a conflict becomes a battle to win. But if you tell me, just now, tell me,ဒါသူနိုင်ငံနိုင်အကျင့်နဲ့တိုက်ပွဲကြီးဖြစ်သွားတယ်အဲ့ဒါမကောင်းဘူး to struggle to gain advantage in the relationship ဆက်ဆံရေးမှာကိုကအသာရသွားခြင်း or to attain dominance in the relationship ဆက်ဆံရေးမှာကိုကအထက်စီးရနေလွှမ်းမိုးလိုက်ခြင်း the person using the conquest approach tries to weaken the other partyတော့အနိုင်ရတဲ့သူကတစ်ဖက်သားကိုအားနည်းသွားအောင်လုပ်ကြည့်တယ်။သူ့အမှားအသေးသေးလေးကိုအမှားအကြီးဖြစ်အောင်လုပ်လိုက်တယ်။သူ့ကိုမမမအောင်တစ်ခါလေးဂျောင်ပိတ်လိုက်တယ်။သူ့ဂျောင်ပိတ်ရင်သူမခံနိုင်ရင်သူတခုလုံးမိမယ်။လုံးမိရင်မှားတော့မှာပဲ။တွုံးရလည်းပဲပြောမှားသူမှဖြစ်သွားမယ်။အဲ့လိုစင်ဟော်တွေ့ပြီလည်းမမှားတော့ပြန်ဘူး။အဲ့တစ်ဖက်သားကိုရှုံးနိမ့်သွားအောင်တကယ်တကယ်ဂျောင်ပိတ်တာမျိုးလည်းလုပ်တတ်တယ်နော်။ Assuming that the other party's weakness.will somehow make his or her own strength greater. So, the fact that she only knew that she was a good person, she was a good person, she was a good person. That's what I'm saying. The fact that she was a good person. If the conflict is within a family, the family unit suffers a blow to its cohesiveness. ပြည်လဲအောင်မစင်းလို့ရှိရင်တစ်ဖက်သားအနိုင်ရလို့ရှိရင်ဥမာအဖေကအနိုင်ရတယ်ဒါမို့အမေကအနိုင်ရတယ်ဆိုရင်မိသားစုကစီးလုံးငြင်းမှုမရှိတော့ဘူးစုစည်းမှုမရှိတော့ဘူးတာသမီးတွေကဆံမိဘကိုမသိမလားရှောင်တော့မယ်မသိအောင်ရှောင်မယ်နော်တခုခုခိုင်းလည်းပဲဝတ်တရားကြည်ုံလောက်လောက်ပဲစေတနာနဲ့မလုပ်တော့ဘူးတနည်းလောက်အကောင်းဆုံးဖြစ်အောင်မကြိုးစားတော့ဘူးand to the full participation of its members ပူပေါင်းဆောင်ရွက်မှုရှိတော့ဘူးเนาะဒါက family ဆိုတော့မိသားစုလို့ဆွေးနွေးကြเนาะအဖေအမေသားသမီးကလည်းမိသားစုပဲเนาะအလုပ်ခွင်မှလည်းပဲဒီအလုပ်ခွင်မိသားစုလို့ခေါ်လို့ရတယ်ရက်ွက်ထမ်းမှဆိုလည်းပဲဒါရက်ွက်မိသားစုပဲเนาะမြို့တမြို့ဆိုလည်းဒါမြို့တမြို့ကမိသားစုလို့ဆွေးနွေးလို့ရပါတယ်တန်းပြည်တကြီးလည်းပဲမိသားစုလို့ဆွေးနွေးလို့ရပါတယ်เนาะအမှန်တော့အခုခေတ်မှာပို့ပြီးဆွေးနွေးတင်တယ်ကဘာလုံးကိုမိသားစုလိုစဉ်းစားတင့်နေပြီ။အဲ့လောက်ထင်အောင်အမြင်ကြီးမှသဘောထားကြီးမှကောင်းတော့မှာပါနော်။ဘာလို့လဲဆိုတော့တနည်းအားမှာတစ်ခုခုဖြစ်လာရင်ကျန်တဲ့နေရာလေးအကုန်လုံးကြီးရဲရဲကောင်လာ။ကိုယ်ကဘာမှမဆိုင်နဲ့ဟိုးအနောက်နိုင်ငံမှာတစ်ခုခုဖြစ်ကြည့်။အကုန်လုံးဒီမှာနေတဲ့လူတွေရဲ့စာဝန်ကြီးတွေဒုက္ခရောက်ကုန်။အဲ့တော့သူတို့မှာပြဿနာဖြစ်ရင်ကိုယ်စီလာတော့မှာနော်။ဒါကြောင့်မှတ်သားစရာကောင်းတဲ့အင်္ဂလိပ်စကားလေးတစ်ခုရှိတယ်။ What goes aroundcomes around ဒါကလေးအံတန်ကျင်းတယ်နော်အမတန်အတိတ်တည်းနဲ့နေတယ်ဟိုသူများမှာဖြစ်နေတဲ့ပြဿနာတွေကဒီနေ့ကိုယ်စီပြန်လှည့်လာမှာနော် what goes around comes around ငါနဲ့မဆိုင်မှုသူကနေလို့မရဘူးလောကကြီးကဆက်ဆက်နေတယ်မိသားစုကြီးတခုလိုဖြစ်နေတယ်နော် if the conflict is within the workplaceနော်အလုတ်ခွန်မှာရုံးမှာတက်ရုံမှာဒီလိုပြဿနာဖြစ်လာရခြင်း the conquest approach creates needless and damaging power struggles and overall inefficiency နော်သူနိုင်ငံနိုင်အကြည့်ငယ်လုပ်နိုင်တယ်ပဲအလုတ်တွေကမပြီးတော့ဘူးနော်တမင်တွေကအရွက်တက်ပြီးတော့မလုတ်ပနဲ့ထားကြတယ်ထားတယ်တမင်တွေကပြက်သွားအောင်လုပ်ခြင်းနဲ့လုပ်တယ်အဲ့တော့တစ်ဖက်ကနိုင်ငံကြီးနေဆိုတဲ့ဘုံတိတ်ချပြန်စဉ်းစားကြည့်နော်ဘာလို့ဖြစ်ကျင်အတဖက်တဲ့အနိုင်ကြီးပြန်လဲဆိုတော့သူ့မှာအားငယ်သေးရှိလို့ပဲအားကြီးတဲ့လူကသူများကိုအနိုင်ယူခြင်းအားငယ်တဲ့လူကသူများကိုနိုင်ယူနေတယ်တနည်းနည်းတော့အားငယ်ဆိုတာခန္ဓာကိုယ်ရင်ပြောတာမဟုတ်ဘူးနော်စိတ်ဓာတ်ကအပညာရောအလို့ရဲ့ကံရောအကုန်လုံးကိုပြောတာနော်ကို့မှာအားနိုင်ချက်ရှိနေရင်အဲ့ဒီအားနိုင်ချက်ကိုဖုံးပြီးတော့သူများကိုအနိုင်ယူခြင်းနေနော်ဆို one is
insecure in his or her beliefs and cannot allow the test of differing beliefs.
Ko ayu sa ko khan yin ye ko lo bon kan bon ha de ke ma mhan mu so yin a di ma mhan na yi paw daw ma chaw lo a me ma khan mu no ma me ne so daw myo pait tha de no a lo upa ma di pomon ne patte de dai patte de kisa lo so ba lo pomon a nyat sa bya ho le tia lo le ti cha lei la de sai win la de a thau chi de no a thau chi bu lo a ku anaw nai ngaw won daw de ko cha de ka to me me yin jai de me ba ဘာလို့တော့လက်တီလို့ရင်တကယ်လက်တီအထောက်ထားပြနိုင်တဲ့တရားဖြစ်တယ်နော်ဒါတော့တရားကုံတော်တွေမှာပါတယ်နော်အာကာလိကောအဟိပတိကောနော်ဩပနိယကောနော်တန်တိတိကောအာကာလိကောအဟိပတိကောလာပါစမ်းကြည့်ပါနော်အမေးအစမ်းခံရတယ်နော
်တခါကြီးတို့ပြောတာတွေကိုသူစင်ပြန်ကြရတာတမျိုးလုံးတာကြီးကောင်းပါလေတရားဒိတ်ကိုရင်နှံထောင်ပြီးတော့လဲကြိုးစားပြီးတရားထုတ်နေကြတယ်လို့သိရတာအင်မတန်ဝန်တာကိုကောင်းပါလေတချို့လူတွေကတရားထုတ်တာနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်မှန်းကိုမသိလို့အားမထုတ်ဖြစ်ကြဘူးဒီစုံစားကြားလို့အားထုတ်ဖြစ်သွားတယ်ဆိုရင်လဲအင်မတန်ဝန်တာကြီးကောင်းပါလေအားထုတ်ခုတဲ့လူတွေကအမှုတုပ်ဖူးတဲ့လူတွေကိုတန့်နေတဲ့နီးနဲ့အကူအညီထပ်ပံပေးတာလေအင်တာဝန်တာစရာကောင်းပါလေဒီချက်လူတွေကအချိန်မရှိလို့တရားကိုအမှုထုတ်နိုင်ဘူးလို့ပြောကြတယ်ဟုတ်တော့လေတနည်းအားဖြင့်တော့ဟုတ်ပါတယ်ကုကိကအလုံးအလုံးများကြတဲ့ခေတ်ကလူတွေကမိုးလင်းကနေမိုးချုပ်အထိအပြေးလွှားသွားနေကြတာကိုမျက်မြင်ဖြစ်နေတော့တခါတလေကြည့်ပြီးတော့တော်တော်ပဲသနာပါတယ်ရှိခေတ်ကလည်းမတူတော့ဘူးကိကကအေးချမ်းချမ်းနေနေကြတယ်ခုကကဘယ်သူမှအေးချမ်းချမ်းနေနေကြဘူးဒါကြောင့်အလုပ်တွေများလို့အဲ့ဒါလိုမိုးလင်းကမိုးချုပ်အပြေးလွှားသွားနေကြတာကိုမြင်ရတာကပဲဒီလူတွေဟာကြားလေးလေးစိတ်ပင်ပန်းလေးလေးကိုပင်ပန်းလေးလေးဖြစ်တော့မှာပဲလို့မှတ်လို့ရပါတယ်အဲ့ဒီလိုစိတ်ပင်ပန်းစရာကိုပင်ပန်းစရာရှင်းနေခြင်းကြောင့်ကိုပဲတရားထုတ်မှဖြစ်တော့မှာတရားကိုဒီနည်းနည်းနဲ့အထုတ်တယ်ဆိုရင်ပဲနည်းနည်းတော့စိတ်ပင်ပန်းမှုကိုယ်ပင်ပန်းမှုတက်တာသွားမှာပါဒါပေမဲ့တချို့ဒကာဒကမတွေကိုမေးကြည့်တော့ဒကာကြီးတို့ဒကာမကြီးတို့တရားအထုတ်ဖြစ်သလားမေးကြည့်တော့အလုံများလုံးလို့ဗျာတကယ်လို့တရားထုတ်ဖို့အချိန်မရဘူးတဲ့အဲ့ဒါလို့အချိန်မရဘူးဆိုတဲ့လူတွေကိုမှတ်သားစရာလေးနည်းယူစရာလေးတခုပြောပြခြင်းဒီကြတဲ့တပတ်လောက်တုန်းကဒကာကြီးတယောက်အိမ်ကိုကြာတော့အဲ့ဒီဒကာကြီးကစာအုပ်လေးတုပ်ပြတယ်အဲ့ဒီစာအုပ်ကိုတီးဖြတ်တာကတိပိဋကဒရမင်းကုန်းဆရာတော်ဘုရားကြီးသူကိုယ်တိုင်ရေးရတော့မဟုတ်ပါဘူးဒကာတယောက်ကရေးတဲ့စာအုပ်ကိုဆရာတော်ကြီးကိုတီးဖြတ်ပေးဖို့ကြောက်ထားတာအဲ့တော့အများတိကြတဲ့အတိုင်းပဲဆရာတော်ကြီးမှသာသနာတော်ဝင်တွေအလုံးများတယ်အားလိုက်တဲ့အချင်းဆိုတာမရှိပါဘူးဆရာတော်ကြီးကိုယ်တိုင်ဤတန်းထက်မှဘယ်လိုရေးထားလဲဆိုရင်တချို့စေလိတောက်ကွန်ဝါကြတဲ့ဒကာတော်မတွေဟာအလုတ်လုံများတဲ့ကြားကမရမကအချင်းလူပြီးတော့စေလိတောက်ကွန်ဝါကြတာကိုအတူယူအားကြပြီးတော့တဲ့တိတ်ချစဉ်းစားကြရနော်ဆရာတော်ကြီးကစေလိတောက်ကွန်ဝါကြတဲ့လူတွေကိုအပြစ်တင်တာမဟုတ်ဘူးနော်အပြစ်တွေကပြောတာမဟုတ်ဘူးသူတို့အဲ့ဒီလိုစိလိတောက်ကွန်းဝါးကြတာကိုအတူယူအားကြပြီးတော့သာသနာတော်ဝင်တွေအများကြီးထမ်းဆောင်နေကြတဲ့ကြားကမလွန်ဆန်လို့အသိအတွက်အရရအနေတွေကိုကြွပြီးတော့တရားဟောရည်စက်ချတဲ့တော်ဝင်တွေကိုထမ်းဆောင်နေတဲ့ကြားကခီးသွားရင်ရသမျှအချင်းတွေကိုလူပြီးတော့ဒီစာအုပ်ကိုတီးပြတ်ပေးလိုက်ပါတယ်တဲ့ဒီတန်းကတော့အရှည်ကြီးပါပဲဒါပေမဲ့ဒီပိုက်ကလေးကိုဒကာကြီးတောက်ကဖတ်ပြတာကိုကြားတော့ဆရာတော်ကြီးကိုပိုးပြီးကြည်ယူသွားတယ်ဒီလောက်တာဝန်နေများတဲ့ကြားတွေကဒကာတယောက်ကသူရဲ့စာအုပ်ကိုတီးပြပေးပါဆိုတာကိုအလုံးများလို့မတတ်နိုင်တော့ဘူးဆိုပြီးမငင်းလိုက်ဘူးအင်မတန်အလုံးများတဲ့ကြားကခီးသွားနေရသမျှ10မိနစ်15မိနစ်အချိန်လေးတွေကိုအသုံးချပြီးတော့ ီလောက်ထူတဲ့စာအုပ်ကြီးကိုတီးဖြတ်ပေးလိုက်တယ်စီလိတခါတော့ရင်ထားပါတော့5မိနစ်10မိနစ်15မိနစ်အဲ့ဒီ5မိနစ်10မိနစ်အချိန်ဟာတကယ်တန်ဖို့ရှိရှိအကျုံးအသုံးချတတ်မယ်ဆိုရင်အများကြီးအကျိုးများတယ်ခီးရောက်တယ်တန်ဖို့ရှိရှိအသုံးမချတတ်ရင်ဒီ5မိနစ်10မိနစ်ဟာဒီလိုပဲကုန်သွားမှာပဲအချိန်မရှိဘူးဆိုပြီးတော့တရားမထုတ်ပြကြတဲ့လူတွေကိုဖြစ်တဲ့နည်းနဲ့တရားထုတ်ပြအောင်ကြုံတိုင်းကြုံတိုင်းတက်တွဲရပါလေနည်းနည်းလို့ရင်နည်းနည်းအကျိုးရှိတာတော့အမှန်ပဲတချို့ကတော့စိတ်ကူးထဲမှာရင်မှန်းချက်အင်မတန်ကြီးတယ်ဘယ်ချိန်ဘယ်ခါကြရင်ငါတော့အားလုံးကိုထားခဲ့ပြီးတော့လွတ်လွတ်ကျွတ်ကျွတ်တနေရာကိုသွားပြီးတရားထုတ်မယ်လို့မှန်းကြတယ်အဲ့ဒါလို့လွတ်လွတ်ကျွတ်ကျွတ်တနေရာမှာသွားပြီးတော့လနဲ့ခြေပြီးနှစ်နဲ့ခြေပြီးတရားထုတ်နိုင်မယ်ဆိုရင်အင်မတန်ကောင်းပါလေသို့တော့အနာဂတ်အတွက်အဲ့ဒါလို့မြန်မှန်းကြီးကြီးကြီးထားတာဟာတကယ်ဖြစ်မယ်လို့တရားပေါက်ပြောနိုင်ကြလားမပြောနိုင်ဘူးနော်ဘယ်နေ့ဘယ်နေရာမှာဘာကြောင့်ဒီမယ်ဆိုတာတော့မသိနိုင်ဘူးကျမ်းမာရေးအချိန်ကြီးကလည်းဘယ်လိုဖြစ်လာမလဲမပြောနိုင်ဘူးနောက်9နှစ်ကြာမှ10နှစ်ကြာမှပင်စင်ယူပြီးမှအဲ့ဒီလိုတချို့ကတွတ်ကြတယ်နော်တော်တော်များများကပင်စင်ယူပြီးရင်ဘာမှမလုပ်နိုင်တော့ပါဘူးကျမ်းမာရေးကမကောင်းတော့ဘူးဒီစစ်ပါမှာရတလောက်ကိုနည်းနည်းဖြစ်ဖြစ်လောက်တဲ့လူဟာအနာဂတ်မှာအချိန်တွေပြေးလာလို့ရှိရင်ပိုပြီးလုပ်နိုင်ပါလိမ့်မယ်ဒီစစ်ပါမှာရသမျှအချိန်9မိနစ်10မိနစ်ကစားဒါကိုတမှုရှိရှိအသုံးမချနိုင်ရင်သူစိတ်ကူးရင်မြန်မှန်းထားပေမဲ့အဲ့ဒီအနာဂတ်ဆိုတာကိုရောက်လာတဲ့အခါမှာသူ့မှာအကြောင်းပြရစရာတွေအများကြီးနေမအားဘူးလို့ပဲပြောမှာပဲအဲ့ဒီအချက်ကိုတိတိကျကျသဘောပေါက်စေချင်တယ်နည်းနည်းနည်းနည်းစဉ်းစားစေချင်တယ်လူဟာအချိန်ကိုရှေ့ဆိုင်တတ်တဲ့တရားမှာတခုခုကိုလုပ်เสียချင်နောက်မှပေါ့နောက်မှပေါ့ဆိုပြီးအချိန်ကိုအင်မတန်ရှေ့တတ်တယ်အဲ့ဒီအချိန်ရှိတတ်တဲ့အချိန်ကိုအခုကစပြီးချက်ချင်းပယ်ဖြောက်လိုက်ပါတရားအားထုတ်ခြင်းနဲ့ဆိုရင်အခုအားထုတ်ပါရတယ်လို့ပေါ့ဒါလောက်လေးနဲ့ဘာခီးရောက်မှလဲလို့ပြောကြတယ်အရေးကြီးတာကစမိဖို့စမိပြီးရင်နည်းနည်းဖြစ်ဖြစ်မှန်မှန်လုပ်ဖို့ပြီးတော့အချိန်တွေကပို့ဖို့ပြီးလုပ်သွားဖို့ပါနောက်တစ်ချက်စဉ်းစားတင်တာကအလုပ်သိနေရတာကိုအချိန်မလောက်တာကို time stress လို့ခေါ်တယ်အလုပ်များလုံးလို့အချိန်မရှိဘူးအချိန်ကိုအင်မတန်လုပ်နေရတယ်နော်အဲ့ဒါကို time stress လို့ခေါ်တယ်ဘာဖြစ်လို့ခေါ်ရလဲဆိုရင်အချိန်ကြောင့်ပြင်းမှန်းတာဘူးတချို့လူတွေမှာလုပ်เสียမရှိလို့မိုးလင်းကမိုးချုပ်တီထိုင်းနေရလူတွေရှိတယ်အကြောင်းကြောင့်ပေါ့လေသူတို့မှာစာဝတ်နေပြည့်စုံတယ်ဘယ်မှအရင်နဲ့တွားစရာမရှိဘာမှလုပ်စရာလည်းမရှိဘူးကိုယ့်အိမ်မှာပဲကိုနေရတယ်တချို့အသက်နည်းနည်းကြီးသွားလို့တားတွေတမိတွေကထောက်ပံ့ပေးထားတယ်အိမ်မှာတနေ့လုံးထိုင်နေရတယ်တချို့အဲ့လိုတကာကြီးတွေကဘယ်လိုပြောလဲဆိုရင်တနေ့တနေ့အချင်းတွေကိုဘယ်လိုကွန်အမှန်တော့မသိဘူးတဲ့မနေ့လင်းလာရင်စိတ်ညစ်လာပြီဘာလို့လဲဆိုရင်တနေ့ကစရပြန်ပြီအချင်းတွေကမကုန်နိုင်ဘူးလုပ်เสียရလည်းမရှိဘူးမနေ့လင်းလာရင်တားပြီးတမိတွေကအလုပ်သွားကြပြီအိမ်မတယောက်ထဲကျန်နေရစ်တယ်အပြင်လည်းမသွားရဲမသွားတတ်တော့အိမ်တကားကြီးပိတ်ပြီးတယောက်ထဲနေရတယ်ညနေစောင်းရောက်လာရင်တော့နည်းနည်းပျော်လာတယ်အပြင်သွားတဲ့တားတမိတွေပြန်လာတော့မယ်ကြောင်းသွားတဲ့မိကြီးတွေပြန်လာတော့မယ်သူတို့ကိုဖော်လို့ရတာဘူးသူတို့အပြင်သွားကြတော့အိမ်မအဖော်မရှိဘူးတယောက်ထဲပြင်းနေလားအဲ့ဒါကိုလည်း time stress လို့ခေါ်တယ်အချိန်ကြီးများလုံးပြီးတော့ဘာလို့မှမသိလို့ပြင်းမှန်းနေတာမဖြစ်လို့လဲဆိုတော့သူ့မှာအချိန်ကြီးပုံနေလို့ဘာလို့မှမသိတာနဲ့ပဲစိတ်ပြင်းမှန်းနေရတာအဲ့ဒါနှစ်ခုစလုံးတွေ့တက်တာဘုံနီလန်းကတတိနဲ့ပြစ်ပန်တက်တဲ့နေချင်းဖြစ်တယ်အချိန်များလောက်အောင်အလုပ်များတဲ့သူကဘယ်လိုလုပ်တက်တာမှလဲဆိုတော့ကိုယ့်ဟာကိုယ်မသိပဲနဲ့အပေါ်တွေလုပ်နေတာတွေရှိတယ်ကိုယ့်အကူတော့အပူအလုပ်လို့မထင်ဘူးအလုပ်ပူတွေအများကြီးလုပ်နေကြတယ်စကားပူတွေအများကြီးပြောတယ်တကယ်ရေးမကြည့်တာတွေ အပြင်းကြီးစားတယ်လည်းဖတ်နေတယ်စားစရာတောက်စရာလည်းဒီလိုပဲအပေါ်ကြီးစားကြတယ်အလုပ်ကိုကြောင့်အချိန်တွေအများကြီးကုန်သွားတယ်နောက်တစ်ခုကလည်းအလုပ်များလို့စိတ်ရှုပ်တာနဲ့တခါတလေဘာလို့အမှန်မသိပဲအချိန်တွေကြာတတ်တယ်တခုခုဆုံးဖြတ်ချက်မချနိုင်ဘူးမဆုံးဖြတ်နိုင်ဘူးတခါလေကြတော့လဲလုံးစရာကတော့ခုချက်ချင်းလို့လို့မဖြစ်ဘူးအချိန်ခဏစောင့်ရတယ်နိုင်ရွက်တနာကြီးတရက်နှစ်ရက်စသည်ဖြင့်ကြာချင်းလဲကြာမယ်ဒီကြားထဲမှာစိတ်ကမအားဘူးလူကတော့အားနေတယ်အဲ့ဒီလုံးစရာကဘယ်လိုလုပ်ရင်ကောင်းမလဲဘယ်လိုလုပ်ရင်ကောင်းမလဲလို့ထက်ခါထက်ခါစဉ်းစားနေတယ်သူကသူတော့အဲ့ဒီလိုစဉ်းစားတာကို तू အလုပ်လုပ်နေတယ်လို့ထင်နေတာဒီချိန်မှာ तू မအားဘူးငါမအားဘူးငါလုပ်စရာကိုထိုင်စဉ်းစားနေတယ်လို့ဒီလိုထင်နေတာနော်ဒီစိတ်ပါမှာစိတ်ကိုထားတတ်တဲ့အလေးချင်များလာရင်အဲ့ဒီလူဟာအလိုလိုပဲအပူကိစ္စတွေကိုရှော့တက်လာတယ်အပူစကားပြောတာတွေအပူခီးသွားတာတွေအကျိုးမရှိဘဲနဲ့ထိုင်တွေးပြီးပူပန်နေတာတွေဒါတွေလည်းရော့သွားတယ်စိတ်ကပိုရှင်းလာတဲ့အတွက်တခုခုကိုလုပ်စရာရှိလို့စဉ်းစားရမယ်ဆိုရင်သူတိတ်အချင်းကြကြစဉ်းစားမနေဘူးခြေုံချတုံဖြစ်ပြီးအချင်းမကုန်ဘူးတတိရှိလို့တမာရီလဲကောင်းလာတဲ့အခါစိတ်လဲကြည်လင်အေးချမ်းလာတဲ့အခါမှာလှုပ်ရှားကိစ္စတစ်ခုခုရှိလို့အေးစစ်စစ်အာရုံပြုလိုက်ရင်ဒီကိစ္စဘယ်လိုလုပ်ရင်ကောင်းမလဲဆိုတာလောလောကူကူနဲ့လင်းလင်းမများအဖြေထွက်လာတယ်အဲ့ဒါကအချိန်ကုန်တော်တော်တက်တာသွားတာအဲ့ဒါကပဲအချိန်ခံလေးနဲ့ဆက်ပြီးကွက်ကိုစဉ်းစားကြည့်စီခြင်းတယ်သဘောပေါက်စီခြင်းတယ်အလုပ်လုပ်เสียမရှိလို့တနေ့တနေ့ဘယ်လိုကောင်းမှမသိဘူးကလည်းအချိန်တွေကလည်းကုန်ခဲလိုက်တာကုန်ခဲလိုက်တာနဲ့စိတ်ပြင်းပန်းနေတယ်အဲ့ဒါတွေမတွေးဘဲနဲ့ပြစ်စုပန်တဲ့တဲ့ပဲတရားထိုင်နေမယ်သို့မဟုတ်စဉ်ညာရှောက်ပြီးတရားမှတ်နေမယ်ဘာပဲဖြစ်ဖြစ်အလုပ်တစ်ခုခုကိုလုပ်နေမယ်လုပ်နေရင်လည်းတတိကပြီးလုပ်နေမယ်ဆိုရင်အချိန်တွေဘယ်လိုကုန်လို့ကုန်သွားမှာပြီးလိုက်မှာမဟုတ်ဘူးနော်စိတ်ကလေးငင်းငင်းချမ်းချမ်းကြည်ကြည်လေးနဲ့မေတ္တာကုန်ဆုံးသွားမှာပါအဲ့ဒါလို့သူတရားလေးသူမှတ်ပြီးနေလိုက်တဲ့အတွက်ကြောင့်ဒါတွေတမိတွေမြေးတွေပြင်သွားလို့ကြောင်းသွားလို့အဲ့လိုသွားကြလို့အိမ်မှာတရားအုပ်ထဲကြံခဲ့တဲ့လူကြီးမိဘတွေမှာအဖော်မဲ့လို့အားငင်နေတဲ့စိတ်လည်းမဖြစ်တော့ဘူးဒီကိုယ်တည်းအထီးကြံလည်းဖြစ်နေတော့ဘူးသူအဲ့ဒါတွေတွေးမိဖို့အချိန်မရတော့ဘူးအလုံးမရှိတဲ့လူဟာအားရှင်ထိုင်ပြီးတော့တွေးနေတာပဲအဲ့ဒီအတွေးကတော်တော်ပြင်းမှန်းတယ်လူတွေဟာအတွေးများလုံးလို့စိတ်ဓာတ် energy တွေစိတ်ဓာတ်အင်အားတွေအများကြီးကုန်ဆုံးသွားတာနော်အဲတော့အတွေးတော်ထဲမှာငိမ်မောပြီးတော့မနေဘဲနဲ့ဖြစ်နေတဲ့လောက်ရနေတဲ့လောက်ပြစ်စုံပန်တက်တဲ့မှာတတိကပြီးနေမယ်ဆိုရင်စိတ်ပင်ပန်းမှုမရှိတော့ဘူးစိတ်ကြည်ကြည်လင်လင်အေးချမ်းချမ်းနဲ့တိတိတကုန်သွားမယ်ဘုဘွားအချိန်လေးမလိုပဲရှိနေနေအလုတ်များလုံးလို့အချိန်မလောက်လို့ပင်ပန်းနဲ့ဒူပဲဖြစ်စေလုံးစရာမရှိလို့တတိတိဘယ်လိုကောင်းမှမတိတဲ့ဒူပဲဖြစ်စေပြစ်စုံပန်တဲ့တဲ့နေဖို့ကြိုးစားကြည့်ပါအဲ့လိုကြိုးစားလိုက်ရင်ဒီချက်ခဲနှစ်ခုစလုံးဟာတော်တော်အဆင်ပြေသွားတာတွေ့လိမ့်မယ်အခုခေတ်လူတွေဟာအဖို့တော်တော်လေးခင်ကြတယ်ဖို့ဝရှာပြီးနေကြတယ်ရှေးခေတ်ကလည်းအဖို့ရှာကြတာပါပဲတို့တော့အခုခေတ်ကြည့်ရတာအဖို့ပုံများတယ်လို့တွေ့ရတယ်အဖို့ဆိုတာဘာတွေလဲမျက်စိနဲ့ကြည့်ရတာတွေကအဖို့ပဲနားနဲ့နားထောင်ရတာလည်းအဖို့ပဲနှာခေါင်းကအနားရတာလည်းအဖို့ပဲစားနေစားနေရတာတွေကလည်းတနည်းအားဖြင့်အဖို့ပဲစိတ်အတွက်သူကရှော်ပြေဖို့ရာလှုပ်ပေးနေရတာပဲတခြားတက်ရှိတက်မြင့်တွေလည်းအဖို့ပဲတက်ရှိလူတွေကလည်းအဖို့ပဲတက်မြင့်ပစ္စည်းတွေကလည်းအဖို့ပဲတချို့ပြောကြတာကြားဘူးတယ်အားနေစောက်လေးပဲအဖို့လုပ်နေရတာပါတဲ့တချို့ကတော့အားနေတရားတိတ်ကိနားထောင်ပြီးတော့ဒါလေးအဖို့လုပ်ပြီးနေတယ်တရားစာပေဖတ်ပြီးအဖို့လုပ်နေတယ်တချို့ဆိုရင်တယ်လီဗီရှင်းကြည့်ပြီးအဖို့လုပ်ပြီးနေကြတာအဲ့ဒီအချက်ကိုပို့ပြီးတော့ပြောကျင်တာသဘောပေါက်စီကျင်တာအခုတစ်ခါရန်ကုန်လာတော့ဒီတစ်ခါလာတော့ကမမြင်ခဲ့တဲ့ပစ္စည်းတစ်ခုကိုတွေ့ရတယ်ဒါကိုဒီဖုန်းကြီးကအပြင်းကြီးပြောတယ်မထင်စေချင်ဘူးတတိကျလေးလေးနဲ့စဉ်းစားပြောတာပါနားထောင်တဲ့ဒကာတော်မတွေကလည်းနားထောင်ကောင်းအောင်ကုသိုလ်ရအောင်လောက်မဟုတ်ဘဲနဲ့မတို့ဘဝထဲမှာဘာတွေဖြစ်နေလဲဆိုတာကိုတတိကျကြီးဉာဏ်ကြီးကြီးနဲ့မြင်ပြီးတတိထားတဲ့နေရာကိုတတိထားမိအောင်ပြောကျင်တာအခုတစ်ခါရန်ကုန်လာတော့ဗာတိလက်စင်ဂျိုရုကနေအတန်ဖားလို့ရတဲ့ dish antenna ကိုတွေ့ရတယ်တ တချို့တပည့်လေးတွေအိမ်မှာအဲ့ဒါရောက်နေတော့ဘာပြောလဲဆိုရင်ကလေးတွေကပူဇာလို့ပါတဲ့အဲ့ဒါကြီးရောက်နေတော့လိုင်းတော်တော်များကို24နိုင်စလုံးဖမ်းနိုင်တော့အိမ်မှာရှိတဲ့ကလေးတော်တော်များဟာအဲ့ဒီရှိမှာပဲထိုင်နေကြတော့တာနော်ဒီနေ့ကို9နာရီ6နာရီအဲ့ဒါလိုအချိန်ကုန်တာဒီကြားထဲမှာကလေးတွေကအကြောင်းပြတာဒီကြီးတွေလည်းအဲ့ဒီရှိမထိုင်ဘူးလားဆိုတော့ထိုင်ကြတာပါပဲတရားအထုတ်ဖို့တော့အချိန်မရဘူးပြောကြတယ်နော်ဒီလီဗေးရှင်းရှိမှာ2နာရီ3နာရီ4နာရီတညနေလုံးတနေ့ကုန်ထိုင်ကြတာပဲအင်မတန်အဖိုးတန်တဲ့အချိန်တွေကိုအပေါ်စားဖြော်ပြမှုတွေနဲ့ဖြုံးပြလိုက်တာပဲဘဝဆိုတာအင်မတန်တန်ဖိုးရှိတယ်ဘဝဆိုတာအချိန်ကိုခေါ်တာပါအချိန်မှမရှိရင်ဘဝမရှိဘူးနော်အရာတိုင်းအတွက်ကိုဘဝနဲ့ပေးနေရတာစာအုပ်ကလေးတို့ကိုထိုင်ပြီးတော့ဖတ်လိုက်တာတဏှာကြီးကြရတယ်ဆိုရင်အဲ့ဒီစာအုပ်လေးဖတ်ဖို့အတွက်ကိုဘဝကိုတဏှာကြီးပေးလိုက်ရတာပဲနေတဝက်ကြရတယ်ဆိုရင်ကိုဘဝနေတဝက်ပေးလိုက်ရတာပဲတဏှီကုံထိုင်ဖတ်တယ်ဆိုရင်ကိုဘဝတဏှီကုံပေးလိုက်ရတာပဲတရက်တာကိုဘဝကိုပေးလိုက်ရတာပဲဘဝကိုဘာနဲ့တန်ဖိုးဖြတ်တယ်လဲဘာနဲ့မှတန်ဖိုးဖြတ်လို့မရဘူးနော်ဒီအချိန်တွေကိုတန်ဖိုးရှိအသုံးချမယ်ဆိုရင်အလွန်ထူးခြားတဲ့အသိဉာဏ်ကိုရနိုင်တာပဲအဲ့ဒီအသိဉာဏ်ကိုတန်ဖိုးဖြတ်လို့မရဘူးအဲ့လိုတန်ဖိုးရှိတဲ့အချိန်တွေကိုဖြုံးတဲ့လူတွေဟာဒီလိုအဖော်နဲ့နေတဲ့လူဟာကြာတဲ့အခါမှာသူအဖော်လုံးနေတဲ့အာယုန်တွေမရှိတဲ့အခါမနေတတ်မထင်တတ်တော့ဘူးသူစိတ်ကိုပြင်ပကလုံစော်ပေးနေတဲ့အာယုန်တစ်ခုခုရှိနေမှနေရာနေရာရှိတယ်အဲ့ဒီအာယုံမရှိတဲ့ကတရားဥထဲဖြစ်တော့တာနဲ့ဒီပြင်းနဲ့မိမသားဖြစ်သွားတော့တာပဲပြင်ပအာယုံပေါ်မှာမိခုမှုများလေလေအဲ့ဒီလူဟာအဲ့ဒီဖို့မရှိတဲ့ကမှာမနေတတ်မထင်တတ်ဖြစ်တော့တာအဲ့ဒီမိခုမှုဖြစ်တဲ့လူဟာမလွတ်လပ်တော့ဘူးဒီလူဟာမလွတ်တတ်ဘူးလို့ပြောမှာပဲအာယုံတွေများများပေါ်မှာမိခိုးလေလေဒီလူရဲ့စိတ်ဟာလွတ်လပ်မှုမရှိလေပဲဒီအာယုန်တွေကိုနေ့စဉ်ကြည့်ရှုနားထောင်နေတော့မသိမလားဒီအာယုန်တွေဟာကိုယ့်ရဲ့စိတ်နေသဘောထားနဲ့အသိဉာဏ်တွေးခေါ်တွေကိုလွှမ်းမိုးတယ်အဲ့ဒါအင်မတန်ကြောက်စရာကောင်းတယ်ကလေးတွေဟာဗီဒီယိုတွေတယ်လီဗီရှင်းတွေကိုအချိန်များများကြည့်ရင်မသိမလားစိတ်ဆင်ပြီးသူတို့ရဲ့ကောင်းတဲ့ကိုကြောက်တော့တာဒီထက်မှလုံနေတာတွေဟာကောင်းတယ်လို့သူတို့ကယူဆတော့တာဒီထက်မှရှိနေတာတွေကိုကောင်းတယ်လို့သူတို့ထင်တယ်အဲ့ဒီလိုအင်းနိုင်ထနိုင်မှလည်းကိုဘွားအစင်သားမြင့်တယ်တမိုးရှိတယ်လို့ယူဆတာပဲအဲ့ဒီထဲကတယ်လီဗီရှင်းတွေကဗီဒီယိုတွေကအတိုင်းမနေနိုင်ရင်ငါတို့ဘွားအတိတ်ပင်ရှိဘူးလို့ပြောတော့တာပဲအဲ့တော့သူ့ဘွားမှာသူတံမိုးထားမှုဟာတယ်လီဗီရှင်းတွေဗီဒီယိုတွေကြောင့်ပြောင်းသွားတယ်သူ့ရဲ့ value ပြောင်းသွားတယ်ဒီတယ်လီဗီရှင်းမှာပြနေတဲ့အစီအစဉ်တွေမှာ program တွေမှာကျန်းတဲ့အမူအရာတွေလုပ်ပြမယ်လူမှုရေးလည်းပဲတခြားလူကြိတ်များတဲ့အပြောအပါနဲ့ပတ်သက်တဲ့ဇာတ်လမ်းတွေကိုလုပ်ပြမယ်လူတွေရဲ့လောဘကိုပိဋိဖျားငမားခြင်းနဲ့ဆွဲပြီးချိတ်ယူတာလောဘရှိတဲ့လူကိုလောဘနဲ့နှားတော့တာမိမိမှာလောဘကရှိနေတော့လောဘရှိတဲ့လူကလောဘနောက်ပါသွားတော့တာပဲပထမတော့ခဏပါအပြင်းကြီးပါကြာတော့စွဲကိုစွဲသွားတော့တာပဲအဲ့လိုဖြစ်သွားရင်ကိုယ်ဘဝတစ်ခုလုံးဟာပေါ့ပေါ့တန်တန်ဖြစ်သွားပြီအင်မတန်နှမျောစရာဖြစ်တယ်နော်ဒီချက်ကိုသဘောပေါက်စေခြင်းနဲ့စဉ်းစားစေခြင်းနဲ့ဒါကနည်းနည်းပဲရှိသေးတာဒီရှိလျှောက်ပိုဆိုးလာတော့မှပြင်ပကိုအဲ့ဒါလိုများများမိခိုးပြီးအာယုံပြုတ်ပြီးနေတဲ့လူဟာအတွင်းကိုအာယုံပြုတ်မိဖို့ဟာအင်မတန်ခဲယဉ်သွားပြီပြင်ပမှာပြင်းပြင်းရတဲ့အာယုံတွေကထူးထူးဆန်းဆန်းတွေအပြောင်းအလဲတွေလည်းအများကြီးလုပ်ပြနေတာအတင်းကိုပြန်ပြီးအာယုံပြုတ်ပြင်းဥပမာတရားထုတ်တယ်လူဆိုပါတော့အာနာပါနအထုတ်တယ်ဆိုပါတော့ဒီမင်းခွေဖြစ်ဖြစ်တခြားတက်တာတဲ့နီးနဲ့ပဲဖြစ်ဖြစ်ထိုင်လိုက်ပြီးတော့မျက်လာလေးချပြီးအသက်ရှူတာလေးကိုသတိကပြီးနေမယ်ဝင်လာတဲ့လေကိုအစကနေအဆုံးထိတည်နေမယ်ထွက်သွားတဲ့လေကိုအစကနေအဆုံးထိတည်နေမယ်ဝင်လာတဲ့လေကတူတူပြီးပူပြီးဝင်လာတာကိုသိနေတယ်။အဲ့ဒီလိုတိုးထိပ်ပြီးပူပြီးဝင်လာတာကိုသိနေတယ်။ထွက်သွားတဲ့လေကလည်း ပြီးတော့သွားတယ်အင်မတန်နူးညံ့တယ်အဲ့ဒီအင်မတန်နူးညံ့နူးညံ့တာလေးကိုသိလာအောင်အင်မတန်အာယုံစိုက်ပေးမှရတာဝင်လာတဲ့လေကနည်းနည်းလေးအေးတယ်ထွက်သွားတဲ့လေကနည်းနည်းလေးနွေးတယ်သူကအဲ့ဒီချားနာမှုဟာအင်မတန်တင်မှုတယ်တင်မှုတဲ့အာယုံဆိုတော့တော်တော်ကိုသတိလေးကပ်နိုင်မှဝင်လာတဲ့လေလေးငါဒီဝမှာအေးတဲ့သဘောထွက်သွားတဲ့လေရဲ့နွေးတဲ့သဘော ဒီလိုတရားအထုတ်နိုင်ဖို့ဆိုတာစိတ်အားတော်တော်စိုက်ရတယ်နော်တော်တော်ကိုစိတ်ကိုစူးစီးပြီးတနည်းအားမအားစိုက်ပြီးပြရတာနော်ဒီလိုတရားအထုတ်တဲ့သဘာဝနဲ့အပြင်းပြေဖြောပြေမှုဖြစ်တဲ့
ကလုတ်ပြတာကိုကအသာလေးထိုင်ပြီးမျက်လုံးလေးဖွင့်ထားရုံပဲအက်စစ်ဖြစ်တယ်နော်ကိုကအားစိုက်ပြီးလို့ရတာမပါဘူးသူကလုတ်ပြနေတာကိုကသိအာယုံစိုက်ဖို့မလိုဘူးသူကကျန်းကျန်းတန်းတန်းလုတ်ပြတာဆိုတော့အာယုံကစိတ်ထက်ကိုအလိုလိုဝင်လာတာပဲတရားထုတ်တဲ့အာယုံကတိမ်မွေ့တယ်အဲ့ဒီပြင်ပအပြောပအာယုံတွေကကျန်းတန်းတယ်ကျန်းတန်းတဲ့အာယုံကိုယူဖို့ရာစိတ်ကလွယ်တယ် ဒီမှုရဲ့အာယုံကိုယူဖို့ကြတော့ခက်ခဲတယ်။လူဟာအသာလေးနောက်မိကလထိုင်းနဲ့ထိုင်ပြီးတော့အပြင်းကြီးရှိကလုတ်ပြတာကိုကြည့်နေတော့အဲ့ဒီအကျင့်ကပါသွားတော့နည်းနည်းအားစိုက်ပြီးတော့လုံလောက်ရည်ကြီးကြီးနဲ့လုတ်ရတဲ့လုတ်ကိုမလုံနိုင်တော့ဘူး။မလုတ်ချင်တော့ဘူး။သဘောကကြီးကကွာသွားတော့။အဲ့ဒီလိုလူဟာသူတရားတွားထိုင်နိုင်ရင်ခဏလေးတောင်းမနေတော့ဘူး။ အာယုံကိုရှာလို့မရတော့ဘူး။အင်းအင်မတန်တောင်ရေကကြီးကြီးနဲ့တရာတရာကောင်းကောင်းနဲ့လုပ်မယ်ဆိုရင်တော့တစ်ချိန်ချင်းနဲ့ရနိုင်ပါတယ်။သို့တော့လုတ်ပြဖို့ခင်းသွားတယ်။အဲ့ဒါပြောတာ။ဟိုဘက်ကိုပါသွားရင်ဒီဘက်ကတော်တော်ခင်းသွားပြီ။နောက်နိုင်ငံမှာလူတွေကတယ်လီဗီရှင်းကိုဒီနေ့ဘယ်လောက်ကြည့်လဲဆိုရင် တနေ့ကိုမဆက်လေးနိုင်မှာ၆နိုင်ဆိုတော့၄ပုံတစ်ပုံကိုပြေးလိုက်ရပြီ။ဒီနေ့တက်စားပြေးတွေပါပြီဖတ်ဖို့ရအချိန်သိမ်းမရတော့ဘူး။မိသားစုနဲ့အေးဆေးထိုင်ပြီးတော့သူ့စိတ်ထဲမှာဘယ်လိုခံစားနေရတယ်၊သူ့တဘောကဘယ်လိုရှိတယ်၊ကိုယ့်တဘောထားကဘယ်လိုရှိတယ်။အသည့်အမြင်ချင်းဖလဲဖို့ရလဲအချိန်မရတော့ဘူး။တချို့ဆိုရင်စားတာတောက်တာတောင်အဲ့ဒီတယ်လီဗီရှင်းရှေ့မှာပဲထိုင်စားကြတယ်။ကာမဂု
တစ်ချိန်ထဲမှာနားကလည်းအဲ့ဒီကအတန်ကလည်းထွက်နေတာထွက်နေတော့နားထောင်နေတယ်။အာယုံကမျက်စိရောနားရောနှစ်ခုစလုံးရနေပြီ။ဒီထဲမှာလက်ထက်မှာစားစရာအကင်ထားပြီးစားကြတယ်။ဒီပြိုင်ထဲမှာအများကြီးခံစားကြတယ်။ဒီကာမဂုဏ်အာယုံတွေကိုအဲ့ဒါလိုအင်မတန်ဆွဲသွားတတ်တယ်နော်။အဲ့ဒါလိုပြင်ပကိုမိခုမှုများခြင်းကြောင့်အတွင်းမှာလွတ်လပ်မှုမရှိတော့ဘူး။အင်မတန်နဲ့နဲ့တဲ့မိမိခန္ဓာ၅ပါးနဲ့ပတ်သက်တဲ့မိမိစိတ်နဲ့ပတ်သက်တဲ့လေးနဲ့တဲ့အသိဉာဏ်တွေရဖို့ရလမ်းပိတ်သွားပြီ။အသိဉာဏ်အတွေးခေါ်ကစားအားလုံးဟာအပေါ်ယံရှက်သွားပြီ။အဲ့လိုဟာတွေကတခြားတခြားနိုင်ငံတွေမှာတော်တော်ပဲဖြစ်နေပြီ။အဲ့လိုဖြစ်လို့အခုခေတ်မှာလူငယ်တွေကတော်တော်များပျက်စီးကြတယ်။လောကဓာတ်တရားနဲ့တွေ့တဲ့အခါမှာသူတို့ခန္ဓာရင်မရှိကြတော့ဘူး။ဘဝကိုပျော်ပျော်နဲ့ခပ်ပေါ်ပေါ်နေနေတာ။ပြောရင်းနဲ့ခပ်ပေါ်ပေါ်နေကြတော့သူတို့မှလေးနဲ့တဲ့စိတ်ဓာတ်ဒင်းတဲ့အသိဉာဏ်ဖြစ်ပေါ်မလာတော့ဘူးတကယ်တကယ်လောကဓာတ်တရားနဲ့တွေ့တဲ့အခါမှာခန္ဓာရင်မရှိတော့ဘူးဖြက်လန်းနည်းနဲ့အဖြေရှာခြင်းကြတယ်ဘာလို့ခြင်းရလဲဆိုတော့အရက်တောက်တယ်မွေးစွားတွေတုံးဆွဲကြတယ်စိတ်ဆင်းရဲလိုက်အဲ့ဒီနိလန်းတွေနဲ့အဖြေရှာကြတယ်ဘဝဟာပိုးပြီးနေမွန်သွားတယ်ဒါကြောင့်ပြင်ပကိုအဖို့မချပဲနဲ့မိမိရဲ့အတွင်းစိတ်မှာပဲအားကိုးလောက်တဲ့ခိုင်မာရင်းကျက်တဲ့စိတ်ဓာတ်နဲ့အသိဉာဏ်ရအောင်ကြိုးစားထားမှတော်ကကြမယ်။သိတဲ့လူတွေကကြိုးစားထားပြီးမသိသေးတဲ့လူတွေကိုအားပေးဖို့နီးပေးဖို့လိုပါတယ်။ခုနပြောသလိုပဲတချို့လူတွေကအားပေးမဲ့သူနီးပေးမဲ့သူတိုက်တွန်းမဲ့သူမရှိသေးလို့သာဘလို့မှမသိတာနဲ့မလုပ်ဖြစ်ကြဘူး။တချို့ကြတော့လည်းပဲဒါကပထမအရင်မှဒါမလို့ရဘူးပထမအရင်မှပညာရှာဒုတိယအရင်မှဥစ္စာရှာတတိယအရင်ကြာမှာပဲ တရားရှာမှာပေါ့ငြင်းရင်နဲ့ဒါတွေလုပ်တာမကောင်းဘူးဒီလိုပြောတဲ့လူတွေကိုတရားမကဘူးအများကြီးပဲကြားဘူးတယ်ငြင်းငယ်လေးရှိသေးတယ်တဲ့ဘာလို့တရားတွေအထုတ်နေရတာတုန်းတရားတွေအထုတ်ရင်တော့ကျလောကကြီးကိုညှိနှိုင်းသွားပြီးစီးပွားရေးကြီးပွားရေးတွေပါထိခိုက်ပျက်စီးကုန်လိမ့်မယ်တဲ့အဲ့ဒါလို့ပြောကြတာနော်ကြားတာတော်တော်စိတ်မချမ်းသာစရာကောင်းတာပဲသူတို့မသိလို့ပြောကြတာပါနော်အဲ့ဒါလို့ပြောကြတဲ့လူတွေရဲ့စကားကိုတကယ်နားထောင်တဲ့လူတွေကလည်းရှိတာပဲဘယ်လောက်ရှိလဲဆိုတော့မပြောတတ်ဘူးရှိတာတော့သိတယ်တချို့ကဆိုရင်ဘယ်လိုတော့ပြောလဲဆိုရင်တရားမထုတ်နဲ့ယူတတ်တယ်တဲ့အဲ့ဒါလို့လည်းပြောလူတွေရှိတယ်တချို့ကျတော့လဲတရားအထုတ်တာမကောင်းဘူးတဲ့တရားအထုတ်ရင်သူကအပြစ်ကိုကြည့်ရတာလောကကြီးမှာကြီးပွားဖို့ဆိုတာကအပြစ်ကိုကြည့်ရတယ်အပြစ်ကိုကြည့်ရင်လောကမှာမကြီးပွားတော့ဘူးအပြစ်ကိုအာရုံပြုရင်စိတ်ဓာတ်တွေကြကုန်နေတဲ့ depress ဖြစ်သွားလိမ့်မယ်တဲ့အဲ့ဒါလို့အတွေးနဲ့အချင်းနဲ့ပြောကြတယ်နော်အဲ့ဒါလို့ပြောကြတဲ့စကားတွေကိုကြားတဲ့လူချို့ကတော့ယုံမှာပဲယုံရင်တော့အကြီးကျယ်မျက်နှာသွားပြီအဲ့လိုပြောတဲ့လူတွေဟာဓမ္မန္တရဖြစ်နေပြီအင်မတန်အန္တရာယ်ကြီးတဲ့စကားတွေပါဒီလိုစကားမျိုးကိုမပြောမိဖို့မပြောပြဖို့အတော်တတိထားရမယ်ပြောတဲ့သူရှိရင်လည်းသူ့ကိုစိတ်မဆိုးပဲနဲ့အေးအေးဆေးဆေးပြန်ပြီးရှင်းပြရမယ်။အဲ့ဒါလို့မဟုတ်ဘူး။တရားထုတ်ရင်စိတ်အေးချမ်းကြည်လင်လာတယ်။သိဉာဏ်တွေတန်ရှင်းလာတယ်။မလုပ်တင်တာတွေမလုပ်ဖြစ်ဘူး။အမှားရင်းအင်တာနဲသွားတယ်ဆိုရင်လည်းစိတ်ချမ်းသာကိုချမ်းသာတယ်။အဲ့တော့လူတွေမှာစိတ်ဆင်းရဲမှုဖြစ်ရတာတွေဟာအမှားရင်းကြောင့်ပါ။ကိုယ်အမှားရဲ့ဒဏ်ချက်ကိုပြန်ခံရတာပါ။သူများမှားလို့ကို့မှာခံရတာလေရှိတော့ရှိပါတယ်ဒါပေမဲ့ကိုမှားလို့ကို့ခံရတာကပူဆိုးပါတယ်တရားအထုတ်တဲ့ခါမှာအင်မတန်ကြည်လင်လာတဲ့ခါမှာရေစကားကပြောတင်တယ်ရေစကားကတော့မပြောတင်ဘူးလက်ကိစ္စကလုတ်တင်တယ်လက်ကိစ္စကမလုတ်တင်ဘူးဒါတွေမကဘူးဒေဝစားကိုဝတ်တင်တယ်ဒေဝစားကမဝတ်တင်ဘူးဆိုတာဒီအစဘယ်အစစာကိုစားတင်တယ်ဘယ်လိုစားစားမျိုးကိုမစားသင့်ဘူးဆိုတာဒါလေးကဘာတိလာတယ်ကိုယ့်စိတ်ကိုပြန်ကြည့်တတ်လာတဲ့လူဆိုရင်စိတ်ထဲမှာဖြစ်ပေါ်နေတဲ့အတွေ့အကြုံကြည့်ပြီးတော့ဒေတွေးကတော့လောဘပဲဒေတွေးကတော့ဒေါသပဲဒီတွေးကတော့မာနပဲဒါကတော့အိတ္တမစ္ဆရာပဲလို့ပမိန်ချာချာတိလာတယ်သူတို့ကိုမြင်လာရင်သူတို့ရဲ့လွှမ်းမမှုနောက်ကိုပါမသွားဘူးပါမသွားတာကလွတ်လပ်မှုတစ်မျိုးပဲအဲ့တော့ကိုဘလတ်တက်ပြီးဖြစ်ချင်ဒီလိုသိနေဖို့လိုတယ်အဲ့လိုသိနေတဲ့လူဟာလောဘနဲ့ဆုံးဖြတ်ပြီးမလုပ်ဘူးလောဘရဲ့ဆွဲအားလောဘရဲ့လက်စားမှုနဲ့မလုပ်တင်တာကိုမလုပ်ဖြစ်ဘူးဒေါသရဲ့တွန်းအားဒေါသရဲ့ဖြစ်စည်းခြင်းနဲ့သဘောနောက်လိုက်ပြီးတော့ဖြစ်စည်းခြင်းတာကိုမလုပ်ဖြစ်ဘူးမာနရဲ့လှုံ့ဆော်မှုကြောင့်ငါမှငါဆိုတဲ့ဒီဘက်ကိုမထင်မနေပြောတာတို့နေနာလို့မလုပ်တော့ဘူးအိတ်တာမစ္စရိယကြောင့်မနာလို့လို့သူတစ်ပါးကြီးပွားတာကိုတည့်ရိုက်ဖြစ်စေတွဲတဲ့နည်းနဲ့ဖြစ်စေပျက်စီးအောင်မလုပ်ဖြစ်တော့ဘူးမလုပ်ဖြစ်တဲ့အတွက်စိတ်ခံတာမူရလေသူအဲ့ဒါလို့နေလိုက်တဲ့အတွက်ကြောင့်ကြာလာရင်ပဝန်းကျင်ကလူတွေဟာသူ့ကိုသိလာတယ်ဒီလူဟာတော်တော်အေးအေးချမ်းချမ်းစိတ်ကရှိနေတဲ့သူအေးအေးချမ်းချမ်းလုပ်တဲ့သူမဟုတ်တာမှမှန်တာမလုပ်ဘူးစင်းစစလုပ်ခဲ့သူဆိုပြီးတော့သူ့ပုံမှာပို့ပြီးချစ်ခင်လာတယ်ကြီးညွန်လာတယ်လေးစားလာတယ်အားကိုမှုရလာတယ်အဲ့တော့ပဝန်ကျင်ရဲ့ချစ်ခင်မှုကြီးညွန်မှုလေးစားမှုကိုအားကိုမှုရလာတယ်ဆိုရင်ပဲဘလောက်အကျိုးများပြီလဲလူဆိုတာကိုယ့်ကိုယ်ကိုလည်းယုံကြည်မှုလေးစားမှုရှိဖို့လိုတယ်နော်ပဝန်ကျင်ကလည်းကိုယ့်ပုံမှာယုံကြည်မှုလေးစားမှုရှိအောင်နေသင့်တယ်အဲ့ဒါလို့နေနေတဲ့လူဟာစိတ်လည်းပို့ပြီးချမ်းသာတယ်ကိုယ့်အကူထင်အောင်လုပ်ပြီးတော့ဘဝချင်းကကိုယ့်ပေါ်လေးစားမှုမရှိတဲ့အခါမှာဘဝချင်းကိုပြန်ပြီးရန်လိုတဲ့စိတ်ဖြစ်တတ်တယ်။အဲ့လိုစိတ်ဖြစ်တဲ့လူကအင်မတန်စိတ်ပင်ပန်းတယ်။ကိုယ့်ဘဝမှာစိတ်ကျဉ်းနှံ့မှုရနိုင်မှုဆိုတာကိုယ့်ဘဝချင်းရဲ့အကျိုးစီးပွားကိုအထက်လျောက်လုပ်နိုင်မှလည်းပို့ပြီးတော့ကြီးပွားနိုင်တယ်။ပို့ပြီးတော့ကျဉ်းနှံ့မှုရနိုင်တယ်။လူဟာတကူတဲ့နေတဲ့တတ္တဝါမဟုတ်ဘူး။လူဟာအတိုင်းဝိုင်းနဲ့နေလာတဲ့လူဖြစ်တယ်။အတိုင်းဝိုင်းနဲ့နေခဲ့လို့လေလူရင်ကျေးမှုဆိုတာဖြစ်လာတယ်။ဘာသာတရားဆိုတာဖြစ်လာတယ်။ဒ တခြားလဲအတတ်ပညာအမျိုးမျိုးဆိုတာစုပေါင်းပြီးနေလို့သာဖြစ်လာရတာတယောက်တည်းကွဲပြီးတော့နေမယ်ဆိုရင်ဒီအတတ်ပညာဆိုတာလေးကဖြစ်မလာဘူးဉာဏ်ကျင့်မှုဆိုတာဖြစ်မလာနိုင်ဘူးဘာသာတရားဆိုတာဖြစ်မလာနိုင်ဘူးဒါကြောင့်မိမိနေတဲ့အတိုင်းဝိုင်းမှာသူတို့ကကိုယ့်အတွက်တမင်တကာအကြောင်းကြားဆက်ပြီးလုံမပေးနိုင်တော့မှသူတို့ရှိနေခြင်းကြောင့်ကိုယ့်ဘဝမှာတမျိုးတော့အတိတ်တည်းရှိတယ်လင်းနေမှုရှိတယ်အမျိုးတန်ဖိုးရှိတယ်ဒါကိုကျေစုဆက်တဲ့အနေနဲ့ဘယ်သူဘယ်ဝါလို့ပုဂ္ဂိုလ်အဖြစ်မယူရပဲတတ်နိုင်သမျှအများအကျိုးရှိတဲ့အလုပ်ကိုလုပ်သင့်တယ်အများအကျိုးရှိတဲ့အလုပ်ကိုလုပ်နိုင်တာကိုယ်ကကိုယ်စိတ်ဓာတ်ကိုပိုးပြီးအားရှိစေတယ်ငါဟာအများအကျိုးရှိတဲ့အလုပ်ကိုလုပ်နိုင်တယ်ကိုယ်အကျိုးရှိတဲ့အလုပ်ကိုလည်းလုပ်နိုင်တယ်ကိုယ်အကျိုးကိုလုပ်နိုင်တာလည်းအားရှိတာပဲအဲ့ဒီလိုလုံးနေလူဟာစိတ်ထဲမှာစွမ်းအားတတ္တိရှိလာတယ်။တရားထုတ်ရင်စိတ်တက်အင်အားတွေလည်းအများကြီးတက်လာတယ်။တပည့်တယောက်ကသူရေးတဲ့စာထဲမှာဘယ်လိုပြောလဲဆိုရင် When I'm mindful, I'm confident. သူတတိရှိနေတဲ့အခါမှာသူ့ကိုယ်သူယုံကြည်မှုရှိနေတယ်တဲ့။အခုအဲ့ဒီတပည့်လေးဟာသူအင်းနာချင်း၄၅၆လောက်ကိုစူးပြီးသူကတရားထုတ်တဲ့နည်းကိုပြီးတယ်။သူဟာတရားပြရဆရာမဟုတ်ဘူး။ကမ္မထာနာစရိယမဟုတ်ဘူး။သူကိုယ်သူကမ္မထာနာစရိယအဖြစ်နာမည်ကုန်ဖော်ပြီးလုပ်နေတာလည်းမဟုတ်ဘူး။သူဟာသူတရားထုတ်ပြီးနေတယ်။စမိတဲ့အခါသူမိစေတွေတရားကြောင့်စင်းနေပြောဆိုပြီးနေတယ်။အဲ့ဒါလို့စင်းနေရင်းနဲ့ပဲစိတ်ဝင်စားတဲ့မိစေအချို့ကစူးပြီးတော့တရားထုတ်ချင်ပါတယ်။သူတို့မှာဤတတခုကိုသွားဖို့ဆိုတာလဲတိတ်အစင်မပြေပဲကိုဒါကြောင့်သူ့ကိုပဲတရားထုတ်တဲ့နေရာမှာအတူတူတရားလာအထုတ်ဖို့တိတိလောက်မှတ်တလောက်ပြောပြဖို့တောင်းဆိုတာနဲ့၄၅၆လောက်ဒီကအိမ်တိမ်မှာစူးပြီးတရားထိုင်ကြတယ်တဲ့အဲ့လိုစာလေးဖတ်ရတော့လဲဝန်တာလိုက်တာသဘောကျလိုက်တာနော်လူတွေမှာအငြိစိတ်ကြောက်စိတ်ဆိုတာလူတိုင်းမှာအနည်းနဲ့များရှိတယ်နော်ဆိုရင်တော့ကဆိုတာလဲလူတိုင်းမှာအနည်းနဲ့များရှိတယ်။အဲ့ဒီအားငယ်တာကြောက်တာစွင့်တာတွေဟာဒီနည်းနဲ့သူ့ကိုငင်းချအောင်မလုပ်လို့ရှိရင်သူ့ရဲ့စိတ်ဓာတ်အင်အားတွေကိုကုန်ဆုံးသွားစေတယ်။အဲ့ဒီလူဟာအမြဲတမ်းလိုပဲစိတ်ကြည်လင်မှုမရှိဘူး။တခုခုခက်ခဲနဲ့နေတဲ့အလုပ်ကိုလုပ်ရတော့မှဆိုရင်သူ့မှာအားစိတ်ဖို့ရာအင်အားကမရှိဘူး။အဲ့တော့အဲ့ဒီအားငယ်စိတ်ကြောက်စိတ်တွေကိုတတ်တာဖို့ဆိုတာလည်းပဲဒီတရားအထုံးမှရနိုင်တယ်ရုပ်ဆော့ဆုံးဒီအသက်ရှိတာလေးမှာစိတ်ကိုကတ်ထားလို့ခဏလေးငြိမ်သွားတယ်ဆိုရင်ပဲစိတ်ကလေးကအေးချမ်းလာတယ်ငြင်းချမ်းလာတယ်အဲ့ဒီအချိန်မှာအားပြန်ပြည့်လာတယ်အဲ့ဒီလိုအားထုတ်တာကိုအနောက်နိုင်ငံသားတွေက recharging လို့သုံးထားတာတွေ့ဘူးတယ်ဒီရီချာဂျင်းဆိုတဲ့စကားလုံးကိုဘယ်လိုနေရာမှာကြားဘူးလဲဘက်ထရီကိုအားပြည့်တဲ့အခါမှာကြားဘူးလေနော်အဲဒါအဲ့ဒီအမေရိကန်တယောက်ကသူကတရားကိုအမြဲတမ်းအထုတ်တာကိုအားထုတ်တော့သူတရားထိုင်ပြီးတိုင်းပဲသူ့ခန္ဓာကိုယ်နဲ့စိတ်ဓာတ်မှာအင်အားတွေပြန်ပြည့်လာတယ်ဘက်ထရီကိုအားပြန်ပြည့်လိုက်လို့ပဲနော်တတိယလုံးလို့ဆရာရှိလို့တော့ကများနေတဲ့သူဟာဘက်ထရီကသူ့ရဲ့စွမ်းအားတွေဟာတုံးလိုက်ရလို့ကုန်သွားတယ်လို့ပဲညော့သွားတယ်သူ့ကိုပြန်ဖြစ်ဖို့လိုတယ်မကြာမကြာနေ့တာတွင်မှာတစ်နာရီမှတစ်ခါဖြစ်စီနှစ်နာရီမှတစ်ခါလောက်ဖြစ်စီဆိုတော့ခဏလေးဖြစ်ဖြစ်တရားကိုပြန်ပြီးနှလုံးသွင်းနိုင်မယ်ဆိုရင်ညော့သွားတဲ့အင်အားဟာနည်းနည်းတော့ပြန်ပြည့်လာမှာပဲမကြာမကြာဖြည့်တဲ့အချင်းရှိရင်ဒီနေ့ဒါကုံသွားပြီမဲ့အားကုံသွားတဲ့သဘောမဖြစ်ဘူးသူက၃ရင်းနဲ့ပြန်ဖြစ်နေတာဘူးနော်တပည့်လေးတယောက်ကိုအဲ့ဒါလို့ပြောပြတဲ့အခါမှာသူကလည်းအချိန်ကြီးရတဲ့လောက်တတိယတိုင်းရတိုင်းတတိလေးကပြီးနေတာဘူးဒီနေ့ဒါကုံသွားတဲ့အခါမှာအရင်လောက်မပင်ပန်းဘူးတဲ့စိတ်ကကြည်လင်လာတယ်အားပြည့်လာတယ်အရင်လောက်စိတ်တူတာတို့ဘာလို့မဖြစ်ဘူးဒါကိုစိတ်ဓာတ်အင်အားယူဖိမှုကိုတာစီပိတ်ပင်လို့ဖြစ်သွားတယ်စိတ်ခဏခဏတွင် အာအင်တန်ကုန်းတယ်နော်ဒေါသဖြစ်ဖြစ်ပောကပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်အဲ့ဒါဖြစ်နေတဲ့အချိန်မှာခန္ဓာကိုယ်မှာဟော်မုန်းတွေထွက်လာတယ်အဲ့ဒီခန္ဓာကိုယ်မှာထွက်လာတဲ့ဟော်မုန်းဟာခန္ဓာကိုယ်မှာရှိနေတဲ့အင်အားတွေကိုတုံးပစ်တယ်ပို့ပြီးတော့နားလည်အောင်ပြောရမယ်ဆိုရင်တော့အသေးအထက်မှာတူလောင်ထားတဲ့ဂလူးကို့စ်တွေကိုထုတ်သုံးတာပဲအဲ့ဒီဂလူးကို့စ်တွေနဲ့ဟော်မုန်းပေါင်းစပ်ပြီးတော့အင်အားဆိုတာဖြစ်လာတာပဲအဲ့ဒီအင်အားတွေဖြစ်လာတဲ့အခါမှာခန္ဓာကိုယ်ထဲမှာရှိနေတဲ့တခြားတခြားဓာတ်တွေလည်းပဲလောင်ကျွမ်းမှုထဲမှာပါသွားတာပဲနော်ပရိုတင်းတို့ဗီတာမင်တို့တခြားဓာတ်တူတို့ဆိုတာတွေပါသွားတာပဲအမြဲတမ်းလို့လို့စိတ်တော့ကဖြစ်နေတဲ့လူမကြမကြစိတ်တော့တဲ့လူဆိုရင်အမြဲတမ်းလိုအားကကုန်နေတာပဲနောက်တစ်ခုကလည်းပဲအဲ့ဒါလိုတောကများတဲ့သူဟာခန္ဓာကိုယ်ခန္ဓာရေးစွန့်အားလည်းညော့သွားတယ်အဲ့တော့ယောဂဖြစ်တဲ့တံကိုမခံနိုင်တော့ဘူးမောပန်းနဲ့မခံနိုင်တော့ဘူးယောဂထူပြောတယ်အဲ့လိုတရားကိုတနည်းတာတွင်မှာနေထိုင်ရင်းနဲ့ပဲဖြစ်ဖြစ်သွားရင်လိုင်းရင်းပဲဖြစ်ဖြစ်စိုင်းရင်တောင်းရင်းပဲဖြစ်ဖြစ်ဒီခဏလေးဖြစ်ဖြစ်ပြန်ပြီးတော့နှလုံးသွင်းပြီးနေတဲ့လူဆိုရင်အဲ့ဒီအချိန်လေးဟာငင်းချမ်းသွားတာပဲငင်းချမ်းသွားရင်ခန္ဓာကိုယ်မှာထွက်နေတဲ့ဟော်မုန်းဓာတ်တွေလည်းညော့ပါသွားလိမ့်မယ်အခုခေတ်လူတွေရဲ့သွေးထဲမှာရှိနေတဲ့ adrenaline လို့ခေါ်တဲ့ဟော်မုန်းဓာတ်ပမာဏကိုသူတို့အမေရိကန်မှာသွေးတွေဖောက်ပြီးဓာတ်ခွဲကမှာစမ်းသပ်ကြည့်တဲ့အခါလူတော်များမှာရှိတင်တာထက်ပိုပြီးတော့ရှိနေတာတွေ့ရတယ်တဲ့အဲ့ဒီ adrenaline ဆိုတဲ့ဟော်မုန်းဓာတ်ကိုstress hormone လို့ခေါ်တယ်ပြန်ပန်းစေတတ်တဲ့သဘောရှိတယ်အဲ့တော့ခေတ်ကိုကသူ့စကားနဲ့အင်္ဂလိပ်လိုပြောရင် age of anxiety လို့ခေါ်မှခေတ်ဖြစ်နေပြီနော်ဒီစကားလုံးဟာအနောက်နိုင်ငံမှာတော့သုံးနေကြပါတောကများတဲ့ခေတ်တဲ့ဘာမှမသိစိတ်မအေးစိတ်ပူနေရတဲ့ခေတ်တဲ့ဘာအတွက်ပူနေမှလဲတခါတလေမပြောနိုင်ဘူးဘလို့လဲဆိုရင်မထင်တာတွေကအများကြီးဖြစ်ခဲ့ပြီကိုမထင်တာတွေအပြောင်းလဲတွေကအများကြီးဖြစ်ခဲ့ပြီအဲ့ဒီတော့နောက်ထပ်ရောမထင်တာတွေဘာတွေဖြစ်အောင်မလဲဆိုတာဘယ်သူမှမမှန်းနိုင်ဘူးလူတွေရဲ့စိတ်ထဲမှာအနာဂတ်ကိုနည်းနည်းလေးမှကြွတင်မှန်းဆပြီးတော့မပြောနိုင်တဲ့အတွက်စိတ်မှုကအင်တာများတယ်ဒါကိုတချို့လူတွေကမထူပါဘူးလေဆိုပြီးဇက်မျောပြီးနေကြတာဖြစ်တယ်လို့နေတော့မယ်ဆိုပြီးတော့မင်းမလျော့ပဲနေတော့တာအဲ့တော့အသိဉာဏ်ရှိတဲ့သူဆိုရင်တော့ကိုယ့်ဘဝကိုဇံမျောပြီးမနေဘဲနဲ့ဒီတောကတွေတက်တာအောင်ဆိုပြီးတော့အချိန်ရရတဲ့လောက်တရားကိုတတိလေးကပြီးနေဖို့ရမှာကြာခဏပြောလို့ရှိတယ်။ဘဝနဲ့ဘာဝနာတွဲမိဖို့လိုတယ်လို့ဘဝတခြားဘာဝနာတခြားမဖြစ်ပါစေနဲ့လို့တရားဟောခဲ့တဲ့တရားတော်တွေကိုတတိချာချာစည်စည်ဆက်ဆက်ဖတ်ရှုပြီးတော့မြတ်စွာဘုရားရဲ့စေတနာမြတ်တော်မြတ်စွာဘုရားရဲ့ရွေချက်ကိုကြည့်မယ်ဆိုရင်မနဲ့နိုးလာတဲ့အချိန်ကစပြီးညအိပ်ပျော်သွားတဲ့အချိန်အထိတတိလက်လွတ်မနေဖို့ရာဒါကိုအထက်ထက်ခါကမှားတယ်ဆိုတာတွေ့ရတယ်နော်အကျဉ်းဆုံးအဖြစ်ဘုရားရဲ့ဟောကြားတဲ့တရားတော်တွေကိုကြည့်ရင်အပမဒေနတမ္မာဒိဌာဆိုတဲ့ဥပါဒါကိုတွေ့ရတယ်နော်အကျယ်ကြည့်မယ်ဆိုရင်ဒိဋ္ဌိပဌာနာတို့တတုတ်လုံးပဲထိုင်နေတုံးရနေတုံးသွားနေတုံးအိနေတုံးဒိဋ္ဌိကပ်ပြီးတော့နေပါတဲ့သွားတုံးရတုံးစားတုံးခဏမှဖြစ်စေဖြစ်နေတာတစ်ခုခုကိုကြည်ပြီးတည်ပြီးနေပါတဲ့စကားပြောတုံးသိစိတ်နေတုံးအဲ့ဒီဖြစ်နေတုံးမှာအဲ့ဒီအချိန်မှာတည်ပြီးတော့နေပါတဲ့ဒီလောက်တည်းမကဘူးနော်ဘလောက်တောင်စဉ်းစားကြလဲဆိုရင်အပေါ့အလေးသွားတုံးတောင်မှတတိလလမနေဘဲနဲ့တတိလေးနဲ့နေပါတိနေပါအဲ့တော့အပေါ့အလေးသွားတဲ့ချိန်5မိနစ်ကြာတယ်ဆိုတော့အဲ့ဒီ5မိနစ်ကြာတဲ့ချိန်ကိုတံမှုရှိရှိတုံးလိုက်ရင်ကိုရလိုက်တဲ့ချိန်လို့ဆိုရမယ်နော်တံမှုရှိရှိမတုံးလိုက်ရင်အလကားဆုံးရှုံးသွားတဲ့ချိန်ပဲပျောက်သွားတဲ့ချိန်ပဲပြောက်ဆုံးသွားတဲ့ချိန်လို့ဆိုရမယ်။ဒါကြောင့်တတိမြင့်နေလိုက်ရင်ကိုရတဲ့ချိန်တတိမြင့် မနေတဲ့အချိန်ဟာသုံးရှုံးသွားတဲ့အချိန်မရလိုက်တဲ့အချိန်နဲ့ရွှေကျင်တယ်လို့ပဲအတုံးလိုက်အခဲလိုက်မရတော့မှတမှုံပဲရရနှမှုံပဲရရရသလောက်ကိုစုပြီးတော့ယူမယ်ဆိုရင်ကြာတဲ့ခါမှာအများကြီးရမှာပါစုမိမှာပါရွှေကျင်တဲ့လူတွေကရွှေကျင်မှုသွားတဲ့ခါမှာရွှေတွေကိုအတုံးလိုက်ခဲလိုက်မရနိုင်ပါဘူးတဲတွေနှုံးတွေကိုအထက်ထက်ဆေးပြီးမှတနည်းကုန်လို့ခါမှာတရွေသားနှရေသားလောက်ပဲရတာဒါပေမဲ့အဖိုးတန်လုံးတို့လောက်ရတာပဲအဲ့လိုပဲဒီတတိပဌံတရားကိုအထုတ်ပြီးနေတာကိုတန်မိုးရှိမှနားလည်တဲ့သူဟာတခဏလေးဖြစ်ဖြစ်တတိလေးကပြီးတော့ကြိုးစားပြီးတော့နေမှာပဲဥပမာဆိုပါတော့တကြိမ်အသက်ရှူတာဘယ်လောက်ကြာမယ်ထင်တယ်လဲ3စက္ကန့်4စက္ကန့်လောက်ကြာမယ်နော်နေကြည့်ဘူးပါလေကိုယ်တိုင်လည်းပဲနိုင်နေကြည့်ပြီးလုပ်ကြည့်ဘူးပါလေ3စက္ကန့်4စက္ကန့်လောက်ကြာတတ်ပါလေညံညံရှိရင်တော့3စက္ကန့်လောက်ကြာတယ်ဒီထက်ညံညံရှိရင်တော့2စက္ကန့်လောက်နဲ့ရမယ်ဒါပေမဲ့အဲ့ဒါလောက်ဆိုရင်မောပါလေဖြည်းဖြည်းမှန်မှန်ရှိမယ်ဆိုရင်4စက္ကန့်လောက်ကြာမယ်ဒီထက်ပိုးပြီးတော့ရှည်ရှည်ကြီးစွဲပြီးတော့ရှိမယ်ဆိုရင်တော့5စက္ကန့်6စက္ကန့်လောက်ကြာနိုင်တယ်နော်ဘယ်လောက်ပဲဖြစ်ဖြစ်ကြာမြချင်းကြည့်ရင်4စက္ကန့်လောက်ကြာမယ်ဒီကြိမ်လေးဖြစ်ဖြစ်တတိလေးကပြီးတော့အဲ့ဒီလိုအသက်ရှူလိုက်တဲ့အချိန်မှာဝင်တာအစကနေအဆုံးထွက်တာအစကနေအဆုံးတတိမလွတ်ပဲအပြတ်အတော့မရှိဘဲနဲ့နေလိုက်ရတဲ့ဆိုရင်အဲ့ဒီ၄စက္ကန့်လောက်အချိန်ဟာငင်းချမ်းနေတဲ့အချိန်ပဲဒီအချိန်မှာဘာတွေမှဝင်မလာတဲ့အတွက်ကြောင့်လောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမောဟလည်းမဖြစ်ဘူးမာနလည်းမဖြစ်ဘူးအိတ်တာမစ္ဆေယလည်းမဖြစ်ဘူးအမတန်တူတောင်းတဲ့အချိန်မို့လို့သိပြီးတော့အကျိုးမများပါဘူးလို့တော့တချို့ကပြောခြင်းပြောကြလိမ့်မယ်နော်ဒီလိုကနေတဖြည်းဖြည်းအလေးကျင့်လို့ကြည်ပါဒီလိုအသက်ရှူတာလေးကို5ချိန်လောက်တစ်ဆက်ထဲရအောင်လုပ်မယ်ဆိုရင်ဘယ်နဲ့နေမလဲပိုးပြီးတော့စိတ်ကငြင်းအေးပြီးနေမယ်နော်အစမှာတော့လုံးစားမရှိရင်ဒီမှာစိတ်ကိုထားရတာကိုယ်ကမလွယ်ဘူးစိတ်ကဟိုပြည့်ဒီပြည့်တိတ်ပြေးကျင်တယ်နော်မရမကအတင်းဖမ်းရတယ်လို့ပဲတိုးတော့အလေးကျင့်များလာတဲ့ခါမှာထားလိုက်ရင်ထားတဲ့နေရာမှာအလိုက်တင်လေးပဲသူ့ဟာသူနေတာပဲအဲ့ဒီအဆင့်ရောက်အောင်အလေးကျင့်လုပ်ဖို့လိုတယ်တမနစ်ဆိုရင်ဘယ်နှကျင်လောက်ရှိမှထင်လဲ15ကျင်လောက်ရှိမှထင်တယ်နော်တက်ရှိတဲ့ကျင်ဟာ15ကျင်လောက်ရှိမှအဲ့ဒီ15ကျင်းလောက်ကိုပဲတတိနဲ့တေချာကပ်ပြီးမပြတ်တစ်ဆက်ထဲတတိကိုကပ်နေမယ်ဆိုရင်တော်တော်ရနေပြီတော်တော်အကျိုးများနေပြီလို့ဆိုရမှာနော်ဒီတိကျကြအာယုံဆိုင်ပြီးတေချာဆက်ဆက်နေအောင်လုပ်ကြည့်ပါ10မိနစ်လောက်လုပ်နေတယ်ဆိုရင်လည်းစိတ်ကလေးတစ်မျိုးတည်ရင်အေးစေးပြီးတစ်မျိုးချမ်းသာလာတယ်အလေးချင်းများများရလာတယ်လို့ဆိုရင်စိတ်တော့ကဖြစ်เสียတခုခုစဉ်းစားမိတာနဲ့ဒီပြန်နဲ့ဩစိတ်တော့ကဖြစ်เสียစဉ်းစားမိပြီကိုလို့တိတာနဲ့ဒီပြန်နဲ့တိပြီးချက်ချင်းပဲအာနာပါနာမှာစိတ်ကိုပြန်ထားလိုက်ရင်ချက်ချင်းစိတ်ကလေးကငြိမ်ပြီးကြလာတယ်မကြိမ်များ5မိနစ်လောက်တစ်ဆက်ထဲရမယ်ဆိုရင်ဘယ်လောက်အကျိုးများမလဲစဉ်းစားကြည့်နော်ဒါကြောင့်နည်းတယ်မဖြစ်ပါနဲ့ရတဲ့လောက်ယူကြည့်ပါဒီဘုန်းကြီးကိုယ်တိုင်လည်းတရားထုတ်စားက10မိနစ်နဲ့စတာပါတခါတလေအဲ့ဒီ10မိနစ်အတွင်းမှာပဲအရှင်ပြေတဲ့အခါကျရင်အင်မတန်ငြင်းချမ်းတာကိုတွေ့ရတယ်။ဒီငြင်းချမ်းတာဒါတော့ဟာတရားထူလားဆိုတော့မဟုတ်သေးပါဘူး။ငြင်းချမ်းတယ်ဆိုတာတမာရီလေးနည်းနည်းရလာလို့လောဘဒေါသမောဟအစရှိတဲ့အေးတာတွေဖြစ်ခင်ခဏလောက်ယက်နေတာ။အဲ့ဒီခဏလေးယက်နေတာကိုခံစားဘူးတာကိုပဲ။ဩစိတ်ထဲမှာလူကြီးနဲ့စိတ်ဖြစ်စီမကြည့်နေတဲ့စိတ်ဖြစ်စီဆိုရင်ပူပန်တာဖြစ်စီသူတို့ဘာနဲ့ပြန်လို့တဲ့စိတ်ဖြစ်စီသူတို့ဘာစီးပွားချမ်းသာတာကိုမနာလို့တဲ့စိတ်ဖြစ်စီဒါမှမဟုတ်ငါဟိုကိစ္စလုတ်ခဲ့မိတာမှားလိုက်ခြင်းငါဟိုကိစ္စမလုတ်ခဲ့မိတာမှားလိုက်ခြင်းစသည်ဖြင့်ပြီးခဲ့တဲ့ကိစ္စတွေကိုပြန်တွေးပြီးတော့ကိုယ်ကိုယ်စဖြစ်နေတာမျိုးဖြစ်စီအဲ့ဒီလိုဟာမျိုးကိုခဏလေးငြင်းချမ်းနေဆိုရင်လည်းအများကြီးတက်ကနေပြီ သူတို့ဖြစ်ခွင့်ရတဲ့အချိန်မှာအင်မတန်ပူလောင်နေဆိုတာကိုလည်းသဘောပေါက်ဖို့လိုတယ်။အဲ့ဒါကိုမှသဘောမပေါက်တဲ့လူဟာအများသားလိုပဲအဲ့လိုကိလေသာတစ်ခုခုဖြစ်နေတာပဲ။တတိမှမရှိရင်တော့ဒါတွေကတလှည့်စီဖြစ်နေကြမှာပဲ။တတိမရှိတဲ့အချိန်မှာလောဘဖြစ်ခြင်းဖြစ်နေမယ်။တစ်ခုခုကိုလိုချင်နေတယ်၊ငြင်းချင်နေတယ်၊ကြားချင်နေတယ်၊စားချင်နေတယ်၊ထိချင်နေတယ်။ဒါမှမဟုတ်ရင်လည်းပဲကိုဖြစ်ခဲ့တာတွေကိုပြန်တွေးပြီးစိတ်ကူးရင်ပြီးတော့ဘယ်ချိန်ကြရင်တော့ဘယ်လိုဖြစ်တော့မှာပဲအဲ့လိုဖြစ်ရင်တော့ဟန်ကြတော့မှာဘယ်လိုပြောရမှာဘယ်လိုခံစားရမှာဆိုပြီးတော့စိတ်ကူးရင်အတွေ့အထိမှာမျောပြီးတော့နေတာပဲဒုမုံရင်လဲဘယ်သူကတော့ငါထက်သားသွားပြီငါ့ကိုကြောသွားပြီသူနဲ့ငါနဲ့အရင်တုန်းကတော့ဘွဲရတုန်းကလည်းအတူတူအလုပ်ဝင်တုန်းကလည်းအတူတူအခုတော့သူတို့ကဘယ်လိုကြီးပွားသွားလို့ပါလားငါ့မှာတော့အောက်ကျနောက်ကျဖြစ်နေပြီငါကိုယ်ကအတုံးမကျတာပါငါဟာအတော်အီးချင်းနေတဲ့လူပဲအဲ့လိုကိုကိုကိုစိတ်ပြဲပြီးစိတ်ဓာတ်ကျပြီး depress ဖြစ်နေတတ်တယ်။အဲ့ဒီလိုအသေးလေးကြာကြာတေးလေးလေးညံ့ညံ့တေးလေးလေးစိတ်ဓာတ်ကကျပြီးစိတ်ဓာတ်ကျယောဂဖြစ်လာတယ်နော်။ဒီလိုသတိနဲ့မနေရင်အမြဲဖြစ်နေတဲ့ကိလေသာတွေရဲ့ဒဏ်ချက်ကိုခံရမှာပဲ။အဲ့ဒီလိုနေကြမှာလား။ခဏလေးဖြစ်ဖြစ်တတိုင်းကိုမကောင်းဘူးလား။အဲ့ဒီလိုခဏလေးဖြစ်ဖြစ်တက်တာတာကိုတွေ့ဘူးတဲ့သူဟာအဲ့ဒါလေးကိုတန်ဖိုးထားတယ်ဒီလိုကြာကြာနေရရင်ကောင်းမှာပဲဆိုပြီးတော့ပို့ပြီးတော့ကြိုးစားမယ်အချိန်ရရင်ရသလောက်ကြိုးစားတော့မှာပဲနော်ဒါကကိုကိုရံနဲ့ဒီလိုပဲလုပ်ခဲ့လို့ပါ5မိနစ်10မိနစ်အားထုတ်ရင်တရားထူးရမှာလားဆိုတော့အဲ့ဒါလောက်တော့လွယ်တယ်လို့မဆိုလိုပါဘူးဘာကြောင့်လဲဆိုတော့တရားဝတ်မှာရှိတယ်ဒီနည်းကြီးပေါ့ပေါ့တန်နေတဲ့လူတွေလောကုတ္တရာ၉ပါးကိုရဖို့ဆိုတာမဖြစ်နိုင်ဘူးတဲ့။အာထုတ်တဲ့လုံနာဝရိယရှိတဲ့ဒီသာလင်းလောကုတ္တရာတရား၉ပါးကိုရဖို့ဆိုတာစွန့်နိုင်တယ်တက်နိုင်တယ်တဲ့။သို့တော့ဘာဖြစ်ဖြစ်ခီးမှန်တစ်ထောင်ပဲဖြစ်ဖြစ်အဲ့ဒီခီးကိုသွားမယ်ဆိုရင်ခြေတလန်းနဲ့စားတာပဲ။ဒီတလန်းကိုမှမလှမ်းရသေးဘူးဆိုရင်ခီးမှန်တစ်ထောင်ကိုရောက်ဖို့ဘယ်နည်းနဲ့မှမဖြစ်နိုင်တော့ဘူး။တလှမ်းလှမ်းတယ်နောက်ထပ်တလှမ်းလှမ်းတယ်ဒီလိုနဲ့ပဲတလှမ်းပြီးတလှမ်းလှမ်းပြီးတော့သွားတာအဲ့ဒါလို10မိနစ်လောက်ကနေစားပြီးတရားထုတ်ပြီးတော့နေတဲ့သူဟာအခုတရားထုတ်တာနှစ်နှစ်လောက်ကြာလာတဲ့အခါတစ်နာရီနှစ်နာရီတစ်ခါတလေအချိန်သိနေတဲ့အခါမှာ3နာရီလောက်တော့အေးစေးစေးအားထုတ်နေတဲ့လူတွေရှိတယ်နော်အစားတုံးကတော့10မိနစ်စတာပဲအထုတ်ခါစမှာတရားထိုင်ညောင်းတယ်ကျင်းတယ်တော့ညောင်းမှကျင်းမှထုံမှကြိုက်မှကြောက်တယ်တဏှာကြီးတော့မထိုင်နိုင်ဘူးတဏှာကြီးမထိုင်နိုင်ရင်10မိနစ်တော့ထိုင်ပါအဲ့ဒါလို့သူတို့ကိုနေတလောက်လှုပ်ခိုင်းတော့10မိနစ်ကတော့တတ်နိုင်တယ်တော်တော်ကြာတော့ဒီထက်မှသမာဓိလေးနည်းနည်းရလာတော့တရားဟာသူ့ဟာသူဆွဲခေါ်သွားသလိုပဲထိုင်ရတာကောင်းလာပြီဆက်ထိုင်သွားတော့တာတချို့5မိနစ်မိနစ်20အဲမိနစ်20လောက်ကြာလိုက်ရင်ညောင်းလာပြီတော်ကျင်နေပြီဒီလိုပဲဒီလိုပဲအလေးချင်းများများလောက်သွားတော့ဓမ္မရီပိုကောင်းလာပြီနိုင်ဝဲလောက်ကတော့ဘလို့မှမသိမှန်းဘူးပျော်ပျော်ရွှင်ရွှင်စိတ်ချမ်းသာတာနဲ့ပဲထိုင်လိုက်တာပဲတခါတော့နိုင်ဝက်လောက်ပြီအောင်ထိုင်လိုက်ပြီဆိုရင်ငါနိုင်ဝက်ထိုင်နေတကူဆိုပြီးဝန်တန်လာတယ်အားတက်လာတယ်ပူလုံနိုင်လေလေပူပြီးတော့အားတက်လေလေပဲလူကနေဆက်ပြီးတော့အားထုတ်သွားလို့ရှိရင်45မိနစ်တနာရီဖြစ်လာတာပဲဒါနဲ့ခါမှအတ္တသာဆုံးနေသားကိုရွေးပြီးထိုင်ဖို့လိုတယ်တမင်တကာပင်မအောင်ဆင်းရအောင်မထိုင်သင့်ဘူးတချို့ခါနာတတ်တဲ့လူဒုနာတတ်တဲ့လူတွေရှိတယ်ဒီလိုကခါနာတယ်ဒုနာတယ်တဲ့ခါနာသည်ဖြစ်စီဒုနာသည်ဖြစ်စီတင်းနည်းနည်းနဲ့တော့ထိုင်နေကြတာပဲဆိုတော့ဘယ်လိုပုံစံနဲ့ထိုင်ထိုင်တက်တက်တရာလေးပဲထိုင်ဖို့လိုတယ်ဘုရားဟောတဲ့မှာအိန္ဒာထဲမှာထိုင်နေရင်တောင်မှတရားကိုအားထုတ်ဖို့မှားထားတာရှိတယ်နော်အဲ့ဒီနေရာမှာတောင်မှအဲ့ဒါလိုတရားကိုအားထုတ်လို့ဖြစ်သေးရင်ရနိုင်သေးရင် တခြားနေရာမှာရောထိုင်ရင်လိုထိုင်ပြီးတရားအထုတ်လို့မဖြစ်နိုင်ဘူးလားအဲ့ဒါသဘောပေါက်ဖို့အရေးကြီးတယ်ဒါကြောင့်ထိုင်တဲ့ပုံစံကိုသိပြီးကြောင်းကြမနေကြပါနဲ့တက်တာလိုထိုင်ပါသို့တော့တက်တာလွန်ပြီးအိမ်လိုက်သွားမှကိုတော့သိထားဖို့လိုတယ်ထိုင်တဲ့ခါမှာခေါင်းကိုခပ်ဖြံဖြောင်းနေထားပါခေါင်းတော့မမီးနဲ့ခေါင်းမီးရင်ပူပြီးအိတ်ချင်တယ်ခေါင်းကိုတက်တက်လေးထားပြီးဒီလိုပဲတရားထုတ်ပါတကယ်ကိုပြမနောနေနေလို့ခဏတော့တော့နားမဖြစ်မယ်အိမ်မဖြစ်မယ်ဆိုရင်လေအဲ့ရတဲ့မှာအိမ်ရင်းနဲ့ပဲတရားထုတ်နေပေါ့ကိုနကိုရေချက်ကိုကအိတ်တော်မယ်လို့ယူရတာကိုမပြောခင်လေးတရားလေးကို3-4 မိနစ်ရှုမှတ်ဖို့အချိန်ရသွားသေးတယ်နော်အဲ့လိုနေရာမကြီးအချိန်ကြီးရတဲ့လောက်တရားကိုအထုတ်ပါအရင်တစ်ခါတော့ကတတိပေးခဲ့တာရှိပါတယ်ကာမဝိညာဉ်တောင်တရားထုတ်ဖို့အမျိုးမျိုးမှာကားတွေအများကြီးတွေ့နေရတယ်။လူတွေကလည်းကားနဲ့ပဲအချိန်တော်များသွားနေကြရတယ်။အဲ့လိုသွားနေတုန်းမှာအချိန်ကိုအလကားဖြုတ်နေမဲ့စားအတိလေးနဲ့နေဖို့ပြောချင်တာ။ရုံးမှာအမှုထမ်းတဲ့လူတွေကိုယ်ရုံးမှာထိုင်နေရတဲ့ဇပွဲကလထိုင်မှာပဲခဏလေးဖြစ်ဖြစ်၃မိနစ်၂မိနစ်ဖြစ်ဖြစ်နားပြီးတော့တရားကိုရှုမှတ်ပါ။ရုံးပေါ်မှာပဲတခါတလေဟူနာဒီနာသွားတာရှိတယ်နော်။အဲ့လိုသွားလာတဲ့အခါခြေလမ်းစေလားစင်္ဂလာဖြစ်ဖြစ်တတိနဲ့ကပြီးတည်နေလို့ရတယ်နော်ဒီလောက်ကျေဝန်းတဲ့နေရာဆိုရင်ခြေလမ်းစေလားစင်္ဂလာလှမ်းလို့ရတယ်နော်အဲ့လိုလှမ်းတဲ့အခါခြေလမ်းကိုကြွလိုက်တယ်ခြေကိုတွန်းလိုက်တယ်ချလိုက်တယ်သုံးချက်လောက်တည်ရင်ကိုပဲတော်တော်အကျိုးများနေပြီသုံးချက်မရနိုင်ရင်လည်းနှစ်ချက်လောက်တည်လည်းတော်တော်အကျိုးများပါတယ်ကြွလိုက်တယ်ချလိုက်တယ်အဲ့လိုလှမ်းလိုက်ရတဲ့အခါခြေောက်ကအာယူလိုက်တဲ့အတွက်ကြောင့်တင်းမှုယော့မှုတွေအများကြီးဖြစ်နေတယ်။အဲ့ဒီတင်းမှုယော့မှုကိုအာယုံပြုလိုက်တဲ့အခါမှာတင်းလာတယ်ယော့သွားတယ်။တခုခုကိုအာယုံစိုက်ပြီးနေပါ။အဲ့လိုသွားရင်းလာရင်းနဲ့ဖြစ်ဖြစ်ဒီလေကလိုက်တဲ့အခါမှာစိတ်ထဲမှာဖြစ်နေတဲ့အတွေးအချိန်ကနည်းနည်းတော့တန့်သွားတယ်နော်။အတွေးထဲမှာနေတဲ့အကျင့်များတဲ့လူဟာအတွေးမှလည်းအရှင်အဟုန်ဆိုတာရှိတယ်အရှင်ရနေတဲ့အခါသူဒီတိုင်းသွားတယ်နော်အဲ့တော့ပစ္စုပ္ပန်မှာရှိနေတဲ့အာယုန်တစ်ခုခုကိုစိတ်ကိုတတိကလက်ချင်းအဖြစ်အဲ့ဒီအရှင်ကြီးကနည်းနည်းတော့တန့်သွားတယ်အဲ့တော့အတွေးထက်မှအများအားနှင်းညောနေတဲ့အလေးချင်းနေသွားလိမ့်မယ်ကိုယ်ကိုစိတ်ပင်မမှုဖြစ်အောင်စိတ်ဆင်းရဲအောင်လုပ်နေတာဟာကိုယ့်ရဲ့စိတ်ဆင်းရဲစရာကောင်းတဲ့အတွေးတွေပဲကိုစိတ်ပဲ။တွိုင်းလိုင်းနဲ့အဲ့ဒီတတိကိုကန့်နေတဲ့လောက်ကန့်ရင်သူတို့မဝင်ရင်အတွေးတွေရပ်သွားလိမ့်မယ်။အဲ့ဒီအတွေးတွေဝင်ခွင့်နေသွားလိမ့်မယ်နော်။သူတို့မဝင်ရင်စိတ်ကအလိုလိုကြီးလင်းသွားလိမ့်မယ်။လူရရာအဖို့အများကြီးကြားတယ်လို့ခုနပြောခဲ့တယ်နော်။ကိုစိတ်ကိုတီးပြီးနေနေတဲ့လူဟာကျင်ပအဖို့ကိုရှာဖို့မလိုတော့ဘူး။ကိုစိတ်ထဲမှာပဲတိတမာရီပညာတွေဖြစ်နေတဲ့လူဟာအဲ့ဒါလေးကိုတည်ပြီးတော့အဖို့လုပ်ပြီးတော့နေလို့ရတယ်။ကျင်ပအဖို့ဆိုတာကိုနဲ့အတူတူအများတော်မပါနိုင်ဘူး။အပေါ်ရန်ဖို့ပဲဖြစ်မယ်။ခဏဖို့ပဲဖြစ်မယ်။တကယ်တကယ်ဒုက္ခနဲ့တွေ့တဲ့အခါအခက်ခဲနဲ့တွေ့တဲ့အခါမှာအဲ့ဒီကျင်ပအဖို့ကကိုယ့်ကိုဘာမှထိတိရောက်အကူအညီမပေးနိုင်ဘူး။နည်းနည်းပါးပါးတော့ပေးနိုင်မှာပေါ့။မိတ်ဆွေတင်ခြင်းတွေဆွေမျိုးတွေကဒုက္ခရောက်တဲ့အခါမှာသူတို့တတ်နေလောက်တော့အကူအညီပေးမယ်ပေါ့ဒါပေမဲ့ကိုယ်စိတ်ထဲမှာခံစားနေရတာကပျောက်သွားအောင်လို့သူတို့ဘာမှလုပ်မပေးနိုင်ဘူးသူတို့ကပတ်စံပေးခြင်းပေးမယ်ညီမကောင်းတဲ့ခါစေဝါပေးမယ်စားစရာတော့စရာပေးမယ်ညီသားစုဆိုလဲနှိပ်ပေးမယ်တခုခုပေါ့တက်တာအောင်လုပ်ပေးမယ်ဒါလောက်ပဲသူတို့တတ်နိုင်တယ်တကယ်ကိုယ်စိတ်ထဲကခံစားနေရတာကတော့ဘယ်သူမှကူပြီးတော့မျှပြီးတော့အဖို့အဖြစ်မခံစားပေးနိုင်ဘူးအစိုးဆုံးအချင်းတွေကိုပြောရမယ်ဆိုရင်တေဂာနီအချင်းရောက်ပြီဆိုတော့ဒါဆက်ကလည်းဘာမှမပြောနိုင်တော့ဘူးမျက်စိကလည်းကြည့်လို့ကောင်းကောင်းမမြင်ရတော့ဘူးမှုံဝါလာပြီနားကလည်းကောင်းကောင်းမကြားရတော့ဘူးခန္ဓာကိုယ်ထိတွေ့မှုကလည်းကောင်းကောင်းမသိတော့ဘူးထုံကုန်ပြီဆိုတော့စိတ်ကတော့သိနေသေးတယ်ဒီကကြည့်နေတဲ့ဒီလေးကတော့ညောနေပြီလို့ထင်ပါပဲနော်တကယ်တော့ညောခြင်းမှညောတာတချို့ကတော့တကယ်ညောနေပြီးမှအတိပြန်လဲလာလို့ပြောပြတာသူတို့ကတော့မိကလူတွေကမျောသွားပြီလို့ပြောနေကြတယ် တပိမဲ့အဲ့ဒီပြောနေတဲ့အချိန်မှာအဲ့ဒီပြောတာကိုသူတို့ကြားနေရတယ်တဲ့အဲ့ဒီအချိန်မှာနားမထုတ်သေးဘူးတကယ်တိရမမဟုတ်သေးတယ်ကိုမျက်စိကတော့မဖွင့်နိုင်ဘူးစက်ကလည်းပြန်မပြောနိုင်ဘူးတခြားလဲအမူယာနဲ့သူဘာမှအလုပ်မပြနိုင်တော့ဘူးတကူလုံးကငြိမ်ပြီးတော့နေတာကိုနားကတော့ကြားနေသေးတယ်တဲ့ဆိုတော့ဒီကနေ့အဲ့ဒီအချိန်မှာတခုခုတော့ပြန်ပြောကျင်တယ်ဒါနဲ့ပြောလို့မရတော့ဘူးတဲ့အဲ့တော့အငဲ့တကြောက်တတ်တဲ့ဆိုရင်ဒီလိုအချိန်မှာသူ့စိတ်ထဲမှာမလိုနေမလဲတတော်ကိုအားရင်နေလိမ့်မယ်တတော်ကိုကြောက်နေလိမ့်မယ်ကိုယ်စိတ်ကိုသိသူတရားကိုအားထုတ်ပြီးနေတဲ့သူဆိုရင်အဲ့ဒီအချိန်မှာစိတ်ဓာတ်ဥပဒနာအားထုတ်ပြီးနေလို့ရတယ်ကိုယ်စိတ်လေးကိုသိပြီးနေလို့ရတယ်အဲ့တော့နောက်ဆုံးအချိန်မှာအဖို့မရှိပါဘူးနော်နောက်ဆုံးအချိန်မှာကိုယ်စိတ်ကိုသိနေကြလူဆိုရင်တော့အဲ့ဒီပြီးနေတဲ့ကိုယ့်ရဲ့ဘာဝနာလေးကကိုယ့်ရဲ့တကယ့်အဖို့ဖြစ်လိမ့်မယ်နော်တကယ်တော့ဘဝတန်တရာခီးကိုတကူတည်းသွားနေရတာပါဖို့မရှိပါဘူးခဏဆုံးမိကြတာပါအဲ့ဒီဘဝမှာလာဆုံးပြီးတော့ပြီးရင်လမ်းခွဲပြီးတခါတည်းသွားကြအောင်ပါတန်တရာတခြားလုံးလိုက်ပြီးအဖို့လုတ်ပေးမဲ့သူမရှိပါဘူးတကူတည်းနေဖို့ကြောက်တဲ့သူရင်ပအဖို့နဲ့အငဲနေတဲ့သူဟာအတွင်းကိုပြန်ကြည့်ဖို့ရခွင့်ရမရတော့ဘူးခုနအစမှပြောခဲ့တယ်လို့ပဲတယ်လီဗီရှင်းအငဲကြည့်တယ်ဗီဒီယိုအငဲကြည့်တယ်ဒါမှမဟုတ်ဖြောဖြောစရာတစ်ခုခုကိုနားထောင်နေတယ်အပြင်ကြီးကာတွန်းစာအုပ်စသဖြင့်အပြောဖတ်တဲ့စာတွေကိုဖတ်နေတယ်တရားစာအုပ်နည်းနည်းပါးပါးဖတ်တာတော့ကောင်းတယ်နော်တရားတရားတက်လာတယ်ဉာဏ်တိမြင်ရှင်းလာတယ်တရားကက်ဆက်ခွေနားထောင်လဲကောင်းတယ်နော်ပို့ပြီးတော့အတိမြင်ရှင်းလာတယ်ပို့ပြီးတော့ရင်းကျက်လာတယ်ကိုပြီးတော့အထုတ်ချင်တာလေဒါတောင်းမှအမြဲတမ်းဆိုရင်တော့မကောင်းပြန်ဘူးတတိနဲ့ဉာဏ်လေးနဲ့စရိုက်ပြီးတော့ကြည့်ပြီးတော့တည်ပြီးတော့နေဖို့ရတာလူရင်းပဲအဲ့ဒီလူရင်းကိုမြင်မြန်ရောက်ဖို့လိုတာပြင်ပမှာအပေါ်ရှာသူဟာတယောက်ထဲနေရမှာကိုမနေတတ်ဘူးမနေနိုင်တော့ဘူးတယောက်ထဲမနေနိုင်ဘူးဟာကိုယ်ဣဇ္ဇတမှာဖြစ်တာကိုကြည့်ဖို့အခွင့်ရနေသွားတယ်နော်အဲဒီတော့သူ့မှာအင်မတန်နဲ့နာဆုံးရှုံးသွားပြီနော်တော့တယောက်တည်းနေဆိုတာနဲ့ပတ်သက်ပြီးတော့အရင်တစ်ခေါက်ရန်ကုန်မြို့ကိုရောက်တုန်းကပြောခဲ့တဲ့စကားလေးကိုနည်းနည်းထပ်ဖြည့်ပြီးတော့ပြောခြင်းတယ်အခုလိုလူတွေအင်မတန်များတဲ့ရန်ကုန်မြို့မှာနေတော်လဲပဲကိုယ်တရားတည်းလေးနဲ့ကိုယ့်အကူတီးပြီးတော့ကိုယ်ခန္ဓာမှာဖြစ်နေတာတခုခုကာယ ानु ပတနာပဲဖြစ်ဖြစ်ဝေဒ ानु ပတနာပဲဖြစ်ဖြစ်ဓမ္မ ानु ပတနာပဲဖြစ်ဖြစ်တိပ္ပံ၄ပါးထက်ကတခုခုနဲ့ကိုအာယုံပြုနေလို့ရှိရင်ဒီကိုယ်ထဲနေတာနဲ့အတူတူပါပဲ။ဘာလို့လဲဆိုရင်သူကအပြစ်မှအဖို့မရှာပဲကိုအနားမှာလူတွေဘလောက်ပဲရှိရှိအရေးမကြီးဘူး။ကိုယ်တရားလေးကိုအာယုံပြုပြီးနေတဲ့သူဟာဒီကိုယ်ထဲနေတာပဲ။ဒီကိုယ်ထဲနေတာမို့ပဝန်းကျင်ကိုသူကမထင်မမြင်ပြုပြီးပြစ်ပယ်တာလားဆိုတော့မဟုတ်ပါဘူး။အကြောင်းရှိလို့ပြောရရင်တော့သူကအရင်ကြီးလေးစစပုံမှန်လင်းပြောမှာပဲ။ဆိုတော့အကြောင်းမရှိတဲ့အခါကြရင်တော့ဒီကိုယ်တည်းမနေသက်တဲ့လူတွေလို့အဖို့မရှာဘူးအခုတချို့တောထဲမှာနေတဲ့ယဟန်နေရှိတယ်တပါးတည်းနေတယ်ဝိရလန်ကြီးမှာညို့ရွာနဲ့တော်တော်ဝေးတယ်တပါးတည်းနေဆိုတော့လေသူ့မှာအငဲ့စိတ်မရှိဘူးကြောက်စိတ်မရှိဘူးငါ့မှာတယောက်တည်းဖြစ်နေတာကိုငါ့မှာအဖို့မရှိပါလားအဖို့လေးတယောက်လောက်ရရင်ကောင်းပါပဲလို့မမျှော်ဘူးသူကအဖို့မရှာခြင်းလို့ကိုတောထဲမှာဒီကိုယ်တည်းသွားနေတာဟုတ်သို့တော့တောထက်မှာပင်နေတော့လဲပဲကိုပြစ်ခဲ့တာတွေနဲ့ပတ်သက်တဲ့အကြောင်းအရာတခြားကိစ္စတွေကိုတွင်းနေမယ်ဆိုရင်ဒါအဖို့နဲ့နေတာပဲတောထက်မှာတကူတဲ့နေတော့လဲပြီးခဲ့တာတွေတွင်းနေမယ်မဖြစ်ခဲ့တာတွေတွင်းနေမယ်ဆိုရင်အဖို့နဲ့နေတာပဲအဲ့လိုအဖို့နဲ့နေတဲ့သူဟာတရားထုရဖို့မလွယ်တော့ဘူးတောထက်မှာတကူတဲ့တရားထုပြီးအဖို့မရှိပဲနေတဲ့ခါမှာအဲ့ဒါကိုအင်္ဂလိပ်စကားလုံးနဲ့ပြောရင် alone လို့ပြောရမယ်တခြားကိုယ်နာမှာလူတယောက်မှမရှိဘူးသူ့မှာတခြားဖြောပြစရာအာရုံမရှိတာကိုပြောတာအဲ့ဒါကို I am alone လို့ပြောလို့ရတယ်ငါဟာတကူတည်းပဲ but I am not lonely ဒါပေမဲ့ငါအဖို့မဲ့လို့အားငယ်တဲ့စိတ်နဲ့နေတာတော့မဟုတ်ဘူး lonely ဆိုတာအဖော်မဲ့တဲ့စိတ်အငြင်းတဲ့စိတ်ဖြစ်တာကိုဆိုတာအခုခေတ်ကကြာလေပေါ်များလေလေဖြစ်နေတယ်နော်အင်မတန်ကြောက်เสียကောင်းတယ်နော်ကိုယ်စိတ်ကပိုတိလာလေလေစိတ်ထမှဖြစ်ပေါ်နေတဲ့တောကတွေပိုးပြီးတော့ခံနိုင်ရရှိလေဒါတွေကပြောပြီးသားမှထပ်တော့ပြောတော့ပါဘူးအကျဉ်းချုပ်လေးတွေတချို့ဒီထဲမှာကြောင်းဆရာဥဒ္ဒေကကြီးတွေလည်းပါနေတော့အကျဉ်းချုပ်မှတ်သားဖို့ရလေးတွေပြောပြခြင်းနဲ့
mindfulness and freedom go together
တတိရှိတာနဲ့လွတ်တာဟာအတူတူဖြစ်တယ်တတိမရှိတဲ့သူဟာလွတ်လပ်မှုဆိုတာမရှိပါဘူး
Freedom always implies social responsibility.
တတိရှိတဲ့သူ၊ဉာဏ်ရှိတဲ့သူဟာတခုခုကိုလုပ်မယ်ဆိုရင်ကိုကြိုးလက်ရှိအောင်အများအကျိုးလက်ရှိအောင်စဉ်းစားပြီးလုပ်တယ်။ကိုလည်းမတိခိုက်အောင်သူတစ်ပါးလည်းမတိခိုက်အောင်တိတိကျကျစဉ်းစားချင်းချင်းလုပ်တယ်။အဲဒါလို့စဉ်းစားချင်းချင်းချင်းလုပ်တယ်ဆိုကြတဲ့ကသူဟာတောင်းဝန်တိတဲ့သူဖြစ်နေပြီ ပြောမယ်ဆိုရင်တော့ပြောစရာတွေအများကြီးရှိပါသေးတယ်ဒီသုံးကြီးအနေနဲ့ကတော့လေကားပဲပြီးနိုင်တယ်မပြီးတော့ဘောဓတ်ကိုတင်မပြီးနိုင်ဘူးကိုကိုယ်တိုင်အားထုတ်ရမှာနော်လူတယောက်တရားအားထုတ်တယ်လို့ကြားရတဲ့တဲ့င်းဟာတခြားဘာတဲ့င်းကြားရတယ်မှမတူအဲ့ဒါမျိုးပဲကြားကျင်တာအဲ့လိုတင်းကြားတဲ့ခါမှာဩသူဒုက္ခနဲ့အောင်နေတတ်ပြီဒီများကိုလည်းသူဒုက္ခမပေးတော့ဘူးအဲ့ဒါလိုလောကီဘက်ကလည်းတုတ်တက်စီခြင်းနဲ့လောကုသဘက်ကလည်းတုတ်တက်စီခြင်းပါလေဒကာဓမ္မတွေကကြိုးစားတော့ဟောရကြိုးပြောရကြိုးနဲ့တည်းအင်မတန်ကျင့်တတ်ပါလေ Okay, you need to tell out the noise.